Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင်အမေရိကန်ပြည်သူဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ရဲ2022ခုနှစ်ဇန်နဝါရီလ3ရက်နေ့တင်းနှင်းလာနေမနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00ကနေ9:00အချိန်လိုင်းကီလိုမီတာ3249လိုင်းလမ်းမီတာ190တူကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်တော်ရရှင်များနှစ်သစ်မှာရှင်လန်းချမ်းမြေကြပါစေရှင်ကျွန်မသင်္ကီထိုက်ပါဒီမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမအခင်မြတ်တပါဒီမနက်ခင်းသတင်းတွေကိုဥကြော်ဆန်သားနဲ့တူပြောပြပေးမှာပါယူကရိန်းနယ်စပ်မှာရုရှားကဆင့်ရအလုံးရဲနဲ့ချထားတာနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကယူကရိန်းသမ္မတနဲ့ဆွေးနွေးမှုတွေကိုအတွက်စီစဉ်ထားပါတယ်ဆူဒန်နိုင်ငံမှာတော့အာနာသိန်းစစ်တပ်ကနေပြန်ပြီးခန့်ထားတဲ့ဝန်ကြီးချုပ်ကယာရူးကနေနှုတ်ထွက်လိုက်ပါပြီကိုဗစ်ကူးစက်မှုတွေတိုးလာနေတဲ့အတွက်တနင်္လာနေ့မှာလည်းလေရင်ခီးစံပေါင်း3,000ကျော်ကိုဖျက်သိမ်းလိုက်ရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမတင်ရချင
်ကောင်းပါပြီရှင်ကမ္ဘာတစ်လုံးကိုဗစ်ကပ်ရောဂါတိုက်ချက်ရေးဟာထိတ်တန့်ဦးစားပေးဖြစ်တယ်လို့ပြောထားတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ပြီးခဲ့တဲ့နှစ်အတွင်းဆောင်ရွက်ချက်တွေနောက်ကိုဗစ်ကပ်ပြီးတဲ့ဆန္ဒပြပွဲတွေနဲ့ပါကြုံရတဲ့အိန္ဒိယရဲ့ပြီးခဲ့တဲ့တစ်နှစ်တာအတွင်းအခြေအနေတွေကိုစူးစီးတင်ပြပေးမှာဖြစ်ပြီးအဲ့ဒီနောက်မှာတော
့ဒီသမား30နဲ့31စမ်းတာကတော့ဒီသူကဒေါ်လာနေရနေလာတာဒေါ်လာနေရနေထိုင်းနိုင်ငံရဲ့ဒီနယ်တစ်ခုတည်းကိုဝင်လာတာပေါ့တစ်ခုကတော့ကနဘူဒီဒီနယ်တည်းဝင်လာ
နိုင်ငံရေးနဲ့ကပ်ဘေးယောဂါအချက်တဲတွေချာကနေထိုင်းဘက်ကိုတရားမဝင်မြန်မာတွေဝင်ရောက်လာနေကြဆဲဖြစ်တဲ့အကြောင်းမကြခင်မှာနားဆင်ကြရပါမယ်ရှင်။ဒီနောက်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာသတင်းတွေထဲကတုတ္တထူးခြားဆန်ပြသတင်းများအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးသက်နဲ့ဦးကျော်စံသားတို့ကြီးညာပေးကြပါမယ်ရှင
်။ယူကရိန်းအရှိတ်အဝက်နယ်စပ်တကြောမှာရုရှားကအဆင့်ရအလုံးရင်ချထားတဲ့အတွက်အခြေအနေတွေတင်းမာနေတာကိုရောဘားစီမံနီလန်တွေရှာဖွေရေးယူကရိန်းသမ္မတဗလုဒီယမီလီမီယာဇလန်စကီနဲ့တနင်္လာနေ့မှာဆွေးနွေးဖို့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကစီစဉ်ထားပါတယ်။အရင်ဆိုပြသမ္မတနိုင်ငံတစ်ခုဖြစ်ခဲ့တဲ့ယူကရိန်းရဲ့နယ်စပ်တလျှောက်မှာရုရှားကစစ်တပ်အင်အား3,000လောက်ချထားတာကိုပြန်ပြီးရုပ်သိမ်းဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်ကိုသမ္မတဘိုင်ဒန်ရဲ့ပြောဆိုမှုထဲမှာတော့တိုးတက်မှုကအ ਨੇ ကျင်ပဲရှိခဲ့တာပါ။ကောင်ဆောင်မှုပြီးခဲ့တဲ့ချက်တပရင်တွေကမိနစ်90ကျော်တယ်လီဖုန်းဆက်သွယ်ပြောကြားခဲ့တဲ့ညမှာတော့သမ္မတဘိုင်ဒန်ကတကယ်လို့ရုရှားဘက်ကနေယူကရိန်းကိုဝင်ပြီးသိမ်းနေဆိုရင်အမေရိကန်နဲ့အနောက်နိုင်ငံမဟာမိတ်တွေကရုရှားကိုချီးမားတဲ့စီးပွားရေးဒဏ်ခတ်မှုတွေချမှတ်ဖို့ရှိကြောင်းသတိပေးခဲ့တာပါ2014မှာရုရှားကယူကရိန်းပိုင်ခရိုင်းမီးယားကျွန်းတွေကိုဝင်ပြီးသိမ်းခဲ့တဲ့အတွက်အနောက်နိုင်ငံတွေကကန့်ကွက်ခဲ့တယ်လို့သိမ်းမပြင်းထန်တဲ့ဒဏ်ခတ်မှုတွေကိုလည်းချမှတ်ခဲ့တာဖြစ်ပါတယ်တကယ်လို့ရုရှားအပေါ်မှာပိုးပြီးပြင်းထန်တဲ့ဒဏ်ခတ်မှုတွေထပ်ပြီးချလာမယ်ဆိုရင်အမေရိကန်နဲ့ရုရှားတို့ကြားဆက်ဆံရေးဟာလုံးဝပြိုကွဲသွားနိုင်တယ်လို့ပြီးခဲ့တဲ့သတင်းပတ်သမ္မတနှုတ်ဆက်သွယ်ပြောကြားချိန်မှာရုရှားသမ္မတပူတင်ကသမ္မတဘိုင်ဒန်ကိုပြောခဲ့တယ်လို့ရုရှားဆိုတာကပြောပါတယ်ရုရှားနဲ့အမေရိကန်အရာရှိတွေကြားဒီလအတွင်းတရားစွန့်နှိမ့်မှုက3ချိန်လုပ်ဖို့ရှိတယ်လို့သမ္မတအင်ယူကသတင်းထုတ်ပြန်ပါတယ်January 10ရက်မှာနှစ်ဖက်ဆွေးနွေးပွဲပထမကြိမ်လုပ်မှာဖြစ်ပြီးတော့ NATO ရုရှားကောင်စီနဲ့ရော OSC ဥရောပနိုင်ငံများလုံခြုံရေးနဲ့ပူးပေါင်းဆောင်ရည်အဖွဲ့နဲ့ပါဆွေးနွေးပွဲတွေကျင်းပဖို့ရှိတယ်လို့ပြောကြားခဲ့တာပါ
။ဟောင်ကောင်မှာသတင်းလွတ်လပ်ခွင့်ရိုရင်းဆွေးနွေးလာနေချိန် online သတင်း website တစ်ခုပိတ်သိမ်းတော့မယ်လို့ကြေညာပါရယ်။ရတဖွဲ့ဝင်ရောက်စီးနင်းပြီးသူတို့လူခုနှူးကိုနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုနဲ့ဖမ်းဆီးခံရပြီးရပိုင်းအတွင်းမှာပဲဒီမိုကရေစီကိုထောက်ခံတဲ့ Citizens News Outlet ကသူတို့ဆုံးဖြတ်ချက်ကိုတင်းနေနေ Facebook မှာကြီးညာလိုက်တာဖြစ်ပါတယ်။မီဒီယာဝန်ကြီးယူရင်းလာတဲ့အတွက်သူတို့ရဲ့ရည်မှန်းချက်စံယူစံညွှန်းအတိုင်းအကြောင်းကြားမဲ့လုပ်နိုင်စရာမရှိတော့ဘူးလို့ဆိုပါတယ်။တချို့ကမီဒီယာတက်တွန်းမှုရဲ့ဗဟုအချက်အချာဖြစ်ခဲ့တဲ့တစိုက်တစ်ပိုင်းကိုပိုင်းအုပ်ချုပ်ရေးရာဒေသဟောင်ကောင်မှာတရုတ်အစိုးရက2019အမျိုးသားလူမျိုးရေးဥပဒေပြဋ္ဌာန်းပြီးတဲ့နောက်အစိုးရနဲ့သဘောထားကွဲသူတွေကိုနှုတ်ပိတ်ဖို့လှုပ်ဆောင်လာတာဖြစ်ပါတယ်။အခုပိတ်သိမ်းတဲ့ Citizen News ဟာမကြမီလပိုင်းအတွင်းပိတ်သိမ်းသွားခဲ့တဲ့ Apple News နေ့စဉ်သတင်းစာနဲ့ Stan News Online တို့အပြီးတရားချင်းများပိတ်သိမ်းတဲ့မီဒီယာဖြစ်ပါတယ်။1999မှာဗြိတိရှလက်ကလွှဲပြောင်းရယူခဲ့ပြီးတဲ့နောက်50ကျော်တဲ့အထိခွင့်ပြုထားပါမယ်လို့ကတိပြုခဲ့တဲ့သတင်းနဲ့ပြည်သူလွတ်လပ်ခွင့်တွေမှိမ့်မင်လာတဲ့အတွက်အမေရိကန်နဲ့အနောက်နိုင်ငံတို့ကဒီကိုဆုတ်ချနေကြပါတယ်။
ဆူဒန်နိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတော့ယာရူးကနေဖယ်ရှားတာခံခဲ့ရတဲ့ဆူဒန်ဝန်ကြီးချုပ်အဗ်ဒူလာဟမ်ဒော့ကာ Tuo sitä kani jaru tien piro pira bime. Tening rini maro sitä ne nengai tapo tini mu mejare tuo tu nauta jao jo jale kare. Tapien demokrasi ei piang ne tuo sunne bu luo ni bare lule kunji joka jutan mengo ma piu bare. Tening rini ka katam ne tcha miuji rima sitä tencho mu gu sanjane sana piu bore piu keja tuo sana piu bore tuen longjoni tuo jao neyo tisong piu tuo. Surama October 25 ရက်စစ်တပ် အာဏာ သိမ်းပြီးချိန်ကစပြီးတော့ဆန္ဒပြသူတိုက်စုံမှုဟာ 56 ရက်ထိဖြစ်လာပြီလို့ဆူရန်ဆံဝန်များဗဟုကော်မတီကပြောပါတယ်။ ပထမဆုံးတိုက်စုံရသူကမြို့တော်ခါတောင်းကဆန္ဒပြပွဲမှာဥကောင်းထံကနေတိုက်စုံရတဲ့အသက် 20 ဝန်းကျင်လူငယ်တူပါ။ဒုတိယကအော်ဒရာမြို့မှာတနတ်ထံကကြောင့်တိုက်စုံရတာဖြစ်ကြောင်းလည်းကော်မတီကပြောပါတယ်။ဒီတိုက်စုံမှုတွေနဲ့ပတ်သက်ပြီးတော့လုံခြုံရေးတာဝန်ရှိသူတွေဘက်ကတော့ဘာမှတုံ့ပြန်ပြောဆိုတာမရှိသေးပါဘူး။ အနာသိမ်းပြီးချိန်ကစပြီးလူလူဆန္ဒပြပွဲကြီးတွေပေါ်ပေါက်ခဲ့တာဖြစ်ပြီးတနင်္ဂနွေဆန္ဒပြပွဲကတော့ဆက်နေကြတယ်ဖြစ်ပါတယ်မြို့တော်ခါတောင်းမှာဆန္ဒပြသူတွေကသမ္မတနန်းတော်စီဦးတည်ပြီးခြိတက်လာနေတာကိုလုံခြုံရေးတပ်တွေကမျက်ရည်ယိုပုံးနေနဲ့ပြစ်ခတ်ဖြိုခွဲခဲ့တာဖြစ်ပါတယ်တောင်အာဖရိကသမ္မတနိုင်ငံပါလီမန်အဆောက်အဦဟာတနင်္ဂနွေနေ့ကမိလောင်ပြီးအများအပြားပျက်စီးသွားပါတယ်
ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ ဒီကရင်အရှိတ်ပဲနေဆက်တဲ့ကျောင်းမှာရုရှားကအဆင့်ရောက်လာနေချိန်အွန်လိုင်းသတင်းဝက်ဘ်ဆိုက်တစ်ခုတရားမဝင်မြင်ရပါတယ်။ CCTV စောင့်ကြည့်ကင်မရာမှာလည်းအဲ့ဒီနဲ့မနက်အစောပိုင်းကပါလီမန်အဆောက်အဦးထဲမှာလူပြောက်ရှိနေကြတာတွေ့ရပါတယ်။တောင်အာဖရိကနိုင်ငံသမ္မတဆီရယ်ရာမာဖိုဆာကတော့မီလောင်ကျွမ်းမှုဖြစ်ခဲ့ပေမဲ့ပါလီမန်လုံခြုံရေးကိုဇက်တိုက်လက်ကွပ်သွားမယ်လို့သတင်းထုတ်တွေကပြောပါတယ်။ Cape Town မြို့မှာရှိတဲ့ဒီအဆောက်အဦးရဲ့အစိပ်ပိုင်းအတော်များများဟာ1884ကစတင်တည်ဆောက်ခဲ့တာဖြစ်ပါတယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့ 6:32kHz,9:33kHz,9:39kHz,9:38kHz,5:39kHz,6:53kHz,ပထမနာရီဝက်မှာလှိုင်းနှက်မီတာ190kHz,9:55kHz ကနေပြန်ထုတ်လွှင့်ပေးနေပါရဲ့ရှင်။
American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ ကမ္ဘာတစ်လွှာကိုဗစ်ကူးစက်မှုတိုးနေတဲ့ထဲမှာအိန္ဒိယနိုင်ငံမှာတော့900ဇက်တိုက်ဒီယောဂါဘူးကူးစက်မှုတိုးလာတာဖြစ်ပြီးတော့တနင်္လာနေ့ကနောက်ထပ်ကူးစက်ခံသူ1900ခန့်ထောင်ကျော်ရှိသွားပြီဖြစ်ပါတယ်။ဒါပေမဲ့ဆေးရုံတက်ရောက်တဲ့အထိဖြစ်ပွားသူနည်းတဲ့အတွက်အထိတ်တလန့်မဖြစ်ကြဘူး။ညူဒယ်လီဝန်ကြီးချုပ်အာဗန်ဂရက်ဂျီဗာကပြောကြားလိုက်ပါတယ်။
ညူဒယ်လီမှာကူးစက်မှုကတုံးရက်အတွင်း30လောက်တိုးလာတာဖြစ်ပေမဲ့ချောင်းဆိုရာဖျားအနေနဲ့ရှိတာကနဲ့တချို့ရောဂါလက္ခဏာပြတာမတွေ့ရပဲဆေးရုံတက်ရောက်တဲ့အထိပြင်းထန်တဲ့လူနာအရေအတွက်လည်းတိုးမလာပါဘူးလို့ညူဒယ်လီဝန်ကြီးချုပ်ကအွန်လိုင်းသတင်းစာရှင်းလင်းပွဲမှာပြောပါတယ်။
အင်းမြန်မာတရက်တွင်းကိုဗစ်ပိုးကူးစက်ခံသူကတနင်္လာနေ့မှာ2,000ထောင်ကျော်ရှိခဲ့တယ်အတွက်အခုဆိုအခုစက်ခံသူစုစုပေါင်း33,000ထောင်ကျော်သွားပြီဖြစ်ပါတယ်။ရာသီဥတုဆွေရမှုနဲ့ကိုဗစ်ကူးစက်မှုမြန်မာလာတဲ့အတွက်တနင်္လာနေ့ကကမ္ဘာတစ်ဖက်လေယာဉ်ခရီးစဉ်3,300ကျော်ဖြစ်သင့်ခဲ့ရပါတယ်။ဒါကြောင့်အလရယခရီးသွားတွေအတွက်ပုံမှုအခက်ကြုံခဲ့ရပါတယ်။ အဲ့ဒီအထက်ကခီးစဉ်ချောင်းကူရကျော်ဟာအမေရိကန်ပြည်ထောင်စုကိုအဝင်အထွက်ခီးစဉ်တွေဖြစ်ပါတယ်။နောက်နေ့ကြံကြာခဲ့ရတဲ့ခီးစဉ်တွေပါဆိုရင်အလုံးခီးစဉ်ပေါင်း9,000လီပါရှိခဲ့တာပါ။ခရစ်မတ်နဲ့နှစ်သက်ကူကာလတွေဟာခီးသွားလာမှုအမြင်မဆုံးအချိန်ဖြစ်ပေမဲ့အိုမီကရွန်ပိုးစစ်ကူးစက်မှုလင်းမြန်လာတဲ့အတွက်ကြောင့်လေယာဉ်မောင်းသူတွေလေယာဉ်ဝန်ထမ်းတွေပါအလုမဆင်းနိုင်ပဲဖြ American company တချို့ဟာဆိုရင်တင်းလန်းနေမှာအလုပ်သမားတွေကိုအလုပ်ခွင့်မလာဘဲနေငါနေအလုပ်လုပ်ကြဖို့စီစဉ်နေပါတယ်။ American ပြည်ထောင်စုမှာတင်းကနေနေ့အထိစီးရင်အရာ COVID ကူးစက်မှုသုံးသိန်းခွဲခန့်ရှိခဲ့တယ်လို့ Reuters သတင်းဌာနကဖော်ပြပါတယ်။ COVID ကြောင့်သေဆုံးသူ400နီးပါးထပ်တိုးလာပြီးသေဆုံးရသူစုစုပေါင်း7သိန်းကျော်ရှိခဲ့ပြီဖြစ်ပါတယ်။
COVID-19 ကာယောဂါပိုးကူးစက်သူတယောက်မှမရှိသေးရေတရုတ်စုအကံကချမှတ်လိုက်တဲ့မူဝါဒအရနေဆက်ထိန်းချုပ်မှုတွေကိုတုံ့ပြန်လှုပ်ဆောင်ခဲ့တဲ့နောက်ပိုင်းမှာနေဆက်ဂိတ်တွေမှာပိတ်မိနေတဲ့များပြားလာတဲ့ထရက်ကားတွေနဲ့ပတ်သက်ပြီးတော့အရေးပေါ်ကန့်ကွက်ဖြေရှင်းပေးဖို့တရုတ်နိုင်ငံဂွမ်စီဒေသအာနာဘန်တွေကိုဗီယက်နမ်ကုန်သွယ်ရေးဝန်ကြီးဌာနကလည်းတနင်္လာနေ့မှာပန်ကြားလိုက်ပါတယ်။ဂွမ်စီပြည်နယ်ထဲမှာပြည်ပကဝန်လာသူတွေစီကနေCOVID ပိုးကူးစက်မှုရှိကြောင်းသတင်းတွေထွက်ပေါ်လာပြီးတဲ့နောက်မှာအဲ့ဒီနေဆက်မှာကွန်ထရက်ကထောင်းတဲ့ချီတောင်းတင်နေတာကိုဗီယက်နမ်အစိုးရသတင်းမှာပုံလွှင်နဲ့တကွာဖော်ပြထားတာဖြစ်ပါတယ်။ဒါအပြင်ရောဂါမကူးစက်အောင်ကာကွယ်တဲ့အနေနဲ့တရုတ်ဘက်ကနေဆက်ဂိတ်တွေပိတ်တာတတိတင်ပို့ခွင့်ရပ်ဆိုင်းတာလိုမျိုးဟာလူလာတဲ့ပုံနေတယ်လို့ဗီယက်နမ်ကုန်သွယ်ရေးဝန်ကြီးဌာနကကြေညာချက်ကိုကိုးကားပြီးဖော်ပြပါတယ်။ဒါဟာနှစ်နိုင်ငံကုန်သွယ်ရေးအတွက်အနှုတ်လက္ခဏာဖြစ်စေတဲ့အပြင်နှစ်နိုင်ငံပြည်သူတွေအတွက်ရောစီးပွားရေးပါဆုံးရှုံးမှုဖြစ်စေတယ်လို့ပြောပါတယ်။ကွန်စီပြည်နယ်ကုန်သွယ်ရေးတာဝန်ခံတွေကတော့အကောက်ခွန်လုပ်ငန်းအတွက်အချိန်ကိုပိုးပြီးတိုးပေးမှာဖြစ်တဲ့အပြင်တခြားအဆိုပြုချက်တွေကိုလည်းအထက်အာဏာပိုင်တွေစီတင်ပြပေးပါမယ်လို့ပြောပါတယ်။တရုတ်ဟာဗီယက်နမ်ရဲ့အကြီးဆုံးကုန်သွယ်ဘက်ဖြစ်ပြီးဟင်းလင်းဟိရက်နဲ့တတိယဝန်တင်ပို့ရောင်းချရာအကြီးဆုံးဈေးကွက်တစ်ခုလည်းဖြစ်ပါတယ်။နိုင်ငံခြားစိုက်ပျိုးထုတ်ကုန်ဆိုင်ရာကုန်သွယ်မှုက2020ပထမ7လမှာဒေါ်လာ17ဘီလီယံကျော်ရှိရကနေ21ခုဒီကာလမှာတော့ 19.5 ရာခိုင်နှုန်းရှိလာပါတယ်။
ပြည်ရဲနှစ်တွင် SUS2 မြောင်းကိုဖျက်ဆီးသွားတဲ့ကုလင်တော်ဘဆင်းမအရေးအတွက်ဟာစံချိန်တင်လာအောင်များပြခဲ့ပါတယ်။ COVID ကာယောဂါနဲ့ Ever Given ကုလင်ဆင်းမကြီးကြောင့်6ရက်ကြာပိတ်ထားခဲ့ရပေမဲ့သူမြောင်းဖျက်ဆီးကအခွန်ငွေဟာစံချိန်ကျိုးလောက်တဲ့အထိမြင့်တက်ရရှိခဲ့တယ်လို့ SUS2 မြောင်းအားပိုင်းအဖွဲ့ကပြောကြားသွားပါတယ်ခင်ဗျာ
။ထိတဲရောက်တဲ့နေ့ကိုဒေါခင်မျိုးတက်နဲ့ဥကျော်စံသားတို့ပြောပြပေးခဲ့တာဖြစ်ပါတယ်အခုတော့သတင်းဆောင်ပါတွေကိုအရင်ဆုံးတင်ပြပေးပါမယ်အမေရိကန်နဲ့ကမ္ဘာပေါ်မှာကိုဗစ်ကပ်ရောဂါတိုက်ဖျက်ရေးဟာထိတဲဥစားပေးအဖြစ်သမ္မတဂျိုးဘိုက်ဒန်ကပြောဆိုထားပါတယ်အမေရိကန်သမ္မတအဖြစ်တာဝန်ယူခဲ့တဲ့ပထမနှစ်မှာပဲပြည်တွင်းမှာရောကမ္ဘာမှာပါအရင်ကမကြုံဘူးသေးတဲ့စိန်ခေါ်မှုတွေနဲ့ရင်ဆိုင်ခဲ့ရတာကိုသမ္မတဘိုင်ဒန်အစိုးရဘလို့ကင်တွဲဆောင်ရွက်ခဲ့ပါတယ် VOA သတင်းထောက်အနီတာပါဝဲရဲ့သတင်းဆောင်ပါကိုကိုခင်မောင်စုမင်းကပြောပြပေးပါမယ်ရှင
် Serve protect and defend
သမ္မတအဖြစ်တာဝန်ယူခဲ့တဲ့အစိုးရရဲ့တွေမှာကိုဗစ်ကပ်ရောဂါအပေါ်မေမေရရအောင်မြင်မှုမရတဲ့အခြေအနေတွေနဲ့သမ္မတဘိုင်ဒန်ရင်ဆိုင်ခဲ့ရတာပါသမရတာဝန်ယူအပြီးပထမသတင်းပတ်ထဲမှာပဲအမေရိကန်မှာကိုဗစ်ကူးစက်သူ25သန်းပြည့်ခဲ့တယ်လို့ကမ္ဘာတစ်ဝှမ်းကူးစက်မှုတွေနဲ့သေဆုံးမှုတွေတိုးလာနေတဲ့ကပ်ရောဂါကိုဖြေရှင်းရမှာအမေရိကန်ရဲ့ဦးဆောင်မှုဟာလည်းမေခွန်းတုတ်စရာဖြစ်ခဲ့ရပါတယ်။အမေရိကန်မှာကိုဗစ်ကြောင့်သေဆုံးသူဖေဖော်ဝါရီလထဲမှာသန်းဝက်ခန့်ပြည့်ခဲ့တယ်လို့အေဒီလာထဲမှာကမ္ဘာတစ်ဝှမ်းသေဆုံးမှုဟာ5သန်းအထိရှိလာခဲ့ပါတယ်။အဲဒီနောက်အမေရိကန်မှာကာကွယ်ဆေးတွေစထိုးခဲ့ကြပြီးကမ္ဘာနိုင်ငံအတော်များများမှာကာကွယ်ဆေးရရှိဖို့စောင့်ဆိုင်းနေရချိန်မှာပဲကူးစက်မြန်ဒယ်လ်တာမျိုးကွဲပြန့်နှံ့မှုနဲ့ကြုံတွေ့ခဲ့ရပါတယ်။သမ္မတဘိုင်ဒန်အနေနဲ့အမေရိကန်ပြည်သူတွေအတွက်သာမကအချမ်းသာဆုံးနိုင်ငံအဖြစ်ကျင့်ဝင်တဲ့အညီကမ္ဘာကြီးအတွက်တာဝန်ယူဖို့လည်းလိုအပ်လာပါတယ်။အမေရိကန်မှာကာကွယ်ဆေးတွေစထိုးပြီး6လကျော်အကြာဂျွန်လာထဲမှာပဲကဘာပေါ်ကဝင်ငွေနှိမ့်နဲ့အလေအလတ်ဝင်ငွေရှိတဲ့နိုင်ငံတွေကိုကာကွယ်ဆေးလှူဒါန်းတဲ့အစီအစဉ်ကိုအမေရိကန်အစိုးရကစတင်လိုက်ပါတယ်။စက်တင်ဘာလအရောက်မှာတော့ကဘာပေါ်မှာကာကွယ်ဆေးအဓိကထုတ်လုပ်ရနိုင်ငံအဖြစ်ထိုးဆေးတန်း1000ကျော်လှူဒါန်းမဲ့အကြောင်းသမ္မတဘိုင်ဒန်ကကြေညာခဲ့ပါတယ်။
The United States is leading the world on vaccination donations.
ကမ္ဘာမှာကာကွယ်ဆေးလှူဒါန်းရမှာအမေရိကန်ပြည်ထောင်စုကဦးဆောင်နေပါတယ်။တခြားဝင်ဝင်မြင့်တဲ့တိုင်းပြည်တွေအနေနဲ့လည်းလူတန်းမှုရည်မှန်းချက်တွေကတိတွေနဲ့အညီပေးရကြဖို့လိုပါတယ်။ဒါကြောင့်လဲဒီကနေ့မှာပဲ EU နဲ့ American အနီးကလက်တွဲပြီးမိဖက်တွေနဲ့အတူကမ္ဘာတစ်လောကာကွယ်ဆေးရရှိရေးစတင်လိုက်ပါပြီ
။ဝေဖန်သူတွေကတော့ကမ္ဘာအချမ်းသာဆုံးနိုင်ငံကြီးဖြစ်တဲ့ American အနေနဲ့ဒီထက်ပိုပြီးလုံနိုင်တာတွေရှိတယ်လို့ပြောကြပါတယ်။ကမ္ဘာပေါ်ကတချို့နိုင်ငံတွေမှာကာကွယ်ဆေးတစ်လုံးမှမထိုးရသေးတဲ့အချိန်မှာချမ်းသာတဲ့နိုင်ငံတွေမှာတော့ကာကွယ်ဆေးတွေစုဆောင်းတာအားဖြည့်ဆေးတွေထပ်ထိုးတာတွေအပေါ်မှာမေးခွန်းထုတ်တာတွေလည်းရှိနေပါတယ်။ကျန်းမာရေးဆိုင်ရာမူဝါဒလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ One Campaign ရဲ့အကြီးအကဲတွန်ဟက်ကတော့ အမေရိကန်အစိုးရရဲ့ဆောင်ရွက်ချက်အပေါ်သူ့အမြင်ကိုခုလိုပြောပါတယ
် What they have done very well is they have committed
လူအရေးနိုင်ငံတွေကိုနောက်ထပ်ကာကွယ်ဆေးတွေပေးဖို့ကာကွယ်ဆေးတွေအကာအကွယ်ဝတ်ဆောင်နေတဲ့အခြားလူအပ်တာတွေပေးနိုင်အောင်ထောက်ပံ့ကူညီဖို့ကတိပြုခဲ့တာမျိုးကိုကောင်းကောင်းလုပ်နိုင်ခဲ့ကြပါတယ်။ညာနာဥစ္စာပစ္စည်းမူပိုင်ခွင့်မျှဝေရေးကိုအားပေးခဲ့သလိုကွန်မြူနတီနိုင်ငံတွေမှာထုတ်လုပ်မှုတွေတိုးလာဖို့ဥဆောင်မှုကောင်းကောင်းနဲ့တည်ရောက်အောင်လုပ်နိုင်ခဲ့တာတွေလည်းရှိပါတယ်။ဒါကြောင့်လဲဒီနိုင်ငံကလုံနိုင်ခဲ့တာတွေတခြားနိုင်ငံတွေထက်သာအောင်လုပ်ခဲ့တာတွေအတွက်ကျွန်တော်ဂုဏ်ယူပါတယ်။ဒါပေမဲ့ဒီလောက်နဲ့မလုံလောက်သေးဘူးဆိုတာရှင်းပါတယ
်
။ဗာဂျီးနီးယားတက်ကူကစေတိတ်ပံပညာပါမောက်ကဒေါက်တာတိုင်ဆန်ဘဲကတော့သမရဘိုင်ဒင်ရဲ့ဆောင်ရွက်မှုတွေအပေါ်အမှတ်ပေးခဲ့ပါတယ်။ဒါပေမဲ့တိုးတက်အောင်လုပ်ရမယ့်နေရာတွေလည်းရှိနေပါသေးတယ်လို့လည်းဆိုပါတယ်။
There are a few things that we need to do a better job of.
တော်တော်လုံးမဖြစ်စားတချို့ရှိပါတယ်။ပထမတစ်ခုကတော့ကာကွယ်ဆေးထိုးရတဲ့သူနဲ့လူကြီးကြားထဲမှာထိုးရင်အောင်အားပေးဖို့ပါ။ဒုတိယအနေနဲ့ကတော့ငွေငွေနှိမ့်နဲ့အလဲလက်နိုင်ငံတွေကာကွယ်ဆေးရအောင်လုပ်ဖို့ပါ။အခုချိန်မှာရှက်စရာကောင်းအောင်ကွာဟနေပါတယ်။ကာယောကကျွန်တော်ကနှစ်နှစ်လောက်ရှိလာပြီမဲ့အာဖရိကတိုင်းမှာကာကွယ်ဆေးအပြည့်ထိုးပြီးတဲ့သူကဆယ်ရာခန့်လုံးလောက်သာရှိပါတယ်။တတိယချက်အနေနဲ့ကတော့လူချမ်းမာရေးကဏ္ဍခြေခံစောင့်ဝင်တွေအတွက်အပြည့်အဝထောက်ပံ့ပေးပြီးအနာဂတ်မှာတုံ့ပြန်သွားနိုင်အောင်အုံမြင့်ချဆောင်ဖို့လိုပါတယ်။
မျိုးကွဲသစ်တွေတစ်ခုပြီးတစ်ခုပြောင်းလဲလာတဲ့ကိုဗစ်ပိုးဟာတော်တော်နဲ့ပျောက်ပြက်ဖို့အလားအလာမမြင်ရသေးတာကြောင့်ရင်းဆိုင်နိုင်အောင်ပြင်ဆင်ထားဖို့အရေးကြီးတယ်လို့လည်းဒေါက်တာဘဲလ်ကသတိပေးထားပါတယ်
။ I think COVID is going to be with us.
ကိုဗစ်ရောဂါကတော့ကျွန်တော်တို့နဲ့အတူဆက်ရှိနေဦးမယ်ထင်ပါတယ်။ကျွန်တော်အနေနဲ့လုပ်ရမှာကတော့ဆေးရုံတွေမှာပြည့်စုံမနေဖို့ဆေးရုံတွေကုသရတဲ့သူတွေနည်းအောင်လုပ်ဖို့ပြောရမှာစိတ်တော့မကောင်းပါဘူး။နှစ်စဉ်တည်ဆုံးသူရေးတွေရောအောင်စီမံမှုတွေလည်းလိုအပ်ပါတယ်
။ဒီလိုဖြစ်ဖို့ဆိုရင်တော့လူတိုင်းကာကွယ်ဆေးထိုးကြဖို့လိုအပ်တယ်လို့လည်းဆိုပါတယ်။လူတိုင်းကာကွယ်ဆေးထိုးဖို့သမရဘိုင်ဒင်ကိုယ်တိုင်လည်းမကြာခဏဆိုသလိုတိုက်တွန်းခဲ့သလိုတတိယအကြိမ်အပြည့်ဆေးကိုလည်းအများပြည်သူရှေ့မှောက်စက်တင်ဘာလထဲမှာပဲထိုးနှံခဲ့တာဖြစ်ပါတယ်ခင်ဗျာ။
ကိုခင်မောင်ဆွေမင်းပြောပြပေးခဲ့တာပါရှင်အိန္ဒိယဘက်ကပေးပို့လာတဲ့သတင်းဆောင်မတစ်ပုဒ်ကိုဆက်ပြီးတင်ပြပေးပါမယ်တရုတ်နိုင်ငံနဲ့တင်းမာမှုတွေကိုဗစ်ရောဂါတကြော့ပြန်ကူးစက်မှုတွေနဲ့နှစ်ပေါင်းများစွာအတွင်းအကြီးမားဆုံးလယ်သမားတွေရဲ့ဆန္ဒပြတောင်းဆိုမှုတွေအပါအဝင်အိန္ဒိယအစိုးရဟာ2020ခုနှစ်တည်းပြည်ရင်းပြည်ပကြီးမားတဲ့စင်ခေါ်မှုတွေနဲ့ရင်ဆိုင်ခဲ့ရပါတယ်ဝန်ကြီးချုပ်နရင်ဒရာမိုဒီအစိုးရရင်ဆိုင်ခဲ့ရတဲ့စင်ခေါ်မှုတွေနဲ့ရှေ့အလားအလာတွေကို VOA သတင်းတောင်အင်တနာပါစရီချာနယူးဒေးလီမြို့တော်ကနေသတင်းပေးပို့ထားပါတယ်။ကိုအောင်လွင်ဦးပြောပြပေးပါမယ်ရှင်
။နယ်မြေပိုင်ဆိုင်မှုအတွက်ငင်းပွားနေတဲ့နယ်စပ်ဒေသလဒါခ်ကနေတပ်တွေပြန်ယူသိမ်းလိုက်တာကြောင့်တရုတ်နဲ့အိန္ဒိယကြားဆက်စုနေတွေ့တွင်အကြီးမားဆုံးထိတဲ့ရင်ဆိုင်မှုတွေဖေဖော်ဝါရီလမှာဆုံးသက်သွားပါတယ်။ဒါပေမဲ့လည်းပိုင်ဆိုင်မှုအတွက်ငင်းပွားနေတဲ့ဟိမွန်တာဒေတာကတခြားနေရာတွေနဲ့ပတ်သက်လို့သဘောထားကွဲပြားမှုတွေကိုမဖြေရှင်းနိုင်နေတာကြောင့်အိန္ဒိယနဲ့နိုင်ငံကြားပြစ်ခတ်ဖြစ်မဲ့အန္တရာယ်တွေရှိနေသေးတယ်လို့အိန္ဒိယနိုင်ငံအခြေစိုက်သုတေသနအဖွဲ့တစ်ခုဖြစ်တဲ့ Observer Research Foundation က Hashpan ကပြောပါတယ်
Both sides have reinforced their positions. China has been amassing troops quite significantly.
နှစ်ဖက်စလုံးကကိုယ်နိုင်မြေတွေမှာအင်အားဖြည့်တင်ထားကြပါတယ်။တရုတ်နိုင်ငံကတော့တပ်ရင်းငါးကိုပြည်ပြတ်တာတိုးချထားပြီးအိန္ဒိယနဲ့နယ်စပ်တခြားအခိုင်အမာအဆောက်အဦတွေဆက်လုပ်တာအင်အားပြတာတွေရှိပါတယ်
။ရန်ဘက်ပါကစ္စတန်နိုင်ငံပေါ်အစဉ်လာအပြင်အာယုံဆိုင်လေရှိတဲ့အိန္ဒိယဟာအခုခါပို့ပြီးအင်အားကောင်းတဲ့အိန္ဒိယချင်းတရုတ်နိုင်ငံကလုံခြုံရေးချင်းချောက်မှုအန္တရာယ်အတွက်ပြင်ဆင်လာနေတာပါ။ဒီနိုင်ငံနဲ့နေဆက်ကိုအိန္ဒိယကတပ်ရင်းနဲ့လက်နက်တွေမြန်မြန်ဆန်ဆန်ပို့ဆောင်နိုင်မှုလမ်းတွေဥမင်လမ်းကောင်းတွေတည်ဆောက်ပြင်ဆင်နေပါတယ်။ဒီနိုင်ငံနဲ့ရင်ဆိုင်မှုရည်ရွယ်ဖွဲ့စည်းထားတယ်လို့အများကမြင်ရတဲ့အမေရိကန်၊ဂျပန်၊ဩစတြေးလျနဲ့အိန္ဒိယမဟာမိတ်လေးနိုင်ငံအဖွဲ့ကွတ်ထက်သည့်အစည်းအဝေးဘက်ကလည်း2021ခုနှစ်မှာပဲနှစ်ကြိမ်ကျင်းပခဲ့တာပါ။
That's a challenge that India has woken up in ways that are quite dramatic.
ရင်ဆိုင်နေရတဲ့စင်ခေါ်မှုနဲ့ပတ်သက်လို့အိန္ဒိယဘက်ကစိတ္တတာလိုကြလာပါတယ်။လက်ရှိအကျက်အတဲမတိုင်ခင်ကတည်းကဖြစ်လာတာပါ။အခုကမှတော့အိန္ဒိယကနေဆက်မှာတက်တွေတိုးချနေုံသာမကခွအဖွဲနဲ့တရားဝင်လက်တွဲတာလိုမျိုးအရေးကြီးတဲ့ဆုံးဖြတ်ချက်တွေချမှတ်ပြီးအမိလိုက်ဖို့ကြိုးပမ်းနေတာပါ။
ဝန်ကြီးချုပ်မော်ဒီဆွေဟာပြပသမကပြည်တွင်းမှာလည်းစင်ခေါ်မှုတွေနဲ့ရင်ဆိုင်နေရတာပါ။ကိုဗစ်ရောဂါကိုအောင်မြင်မြင်ကျော်လွှားနိုင်ပြီဆိုပြီးဝန်ကြီးချုပ်ကအွန်လိုင်းကနေကြေညာပြီးလပိုင်းအတွင်းမှာပဲကူးစက်မြန်ဒေတာပို့ကြောင့်တည်ဆုံးမှုတွေနဲ့ကူးစက်မှုတွေလည်းတန်းနဲ့ချီရှိခဲ့ပါတယ်။ဒါကြောင့်လဲအစိုးရဘက်ဝေဖန်မှုတွေအကြီးအကျယ်ထွက်ပေါ်ခဲ့တာအံ့ဩစရာမဟုတ်ဘူးလို့လည်းနိုင်ငံရေးသုံးသပ်သူနေရာခြား6တွေကပြောပါရဲ့
။ And you had oxygen shortages hospitals overwhelmed
oxygen ပြတ်လတ်မှုတွေဆေးရုံတွေမှာလူနာတွေပြည့်ရှံနေတာတွေဂင်္ဂါမြေကမ်းမှာအလောင်းတွေပေါ်လာတာတွေဟာလူတွေမေ့ပျောက်ဖို့ခက်ခဲတဲ့မြင်ကွင်းဖြစ်တာကြောင့်ဒါတွေဟာဝေဖန်စရာတွေဖြစ်ခဲ့ပါတယ
်ညူဒီလီမြို့တော်အတွက်လမ်းတွေပေါ်မှာဒပိတ်စကန်ဖွင့်ပြီးထောင်ထောင်ချီကျယ်လက်သမားတွေကန့်ကွက်ဆန္ဒပြခဲ့ရတာကအငင်းပွားစရာလေယာဉ်မြူတွေကိုဝန်ကြီးချုပ်ကဖျက်ပေးခဲ့ရပါတယ်ဝန်ကြီးချုပ်ရဲ့ခုနှစ်ကြာအစိုးရတက်တန်းအတွင်းကောက်ကွက်ဆန္ဒပြသူတွေကိုရှာရှာပါပါလက်ရောခဲ့လို့ရတဲ့ခုဖြစ်ပန်ချက်ပြင်းတွေကလက်သမားဒါဗင်တာပါစင်းလို့ဆန္ဒပြသူတွေကကျင်းနှက်ခဲ့ကြတာပါ
သာလို့ဘာခုရှိရရဲ့ကေမိုဒီဆာဗ်နဲ့ကနူးနဲ့ဘာပစကလည်းတဲ့အစီ
ဝန်ကြီးချုပ်ကဥပဒေကိုဖျက်လိုက်တဲ့အတွက်ကျွန်တော်တို့အင်မတန်မှဝမ်းသာမိပါတယ်ပျော်ပျော်ပါပါအိမ်ပြန်နိုင်ပါပြီ
ဒါမှမဟုတ်ဆက်စွန်းတွေအတွင်းအိန္ဒိယမှာဥဆောင်မှုအားအကောင်းဆုံးခေါင်းဆောင်တယောက်ဖြစ်ဝန်ကြီးချုပ်မော်ဒီပေါ်လက်ခံထားတာတွေကလည်းရောပါလာနေတယ်လို့အကဲကတ်တွေကမြင်ကြပါတယ်အထူးသဖြင့်ကိုဗစ်ကပ်ရောဂါကြောင့်စီးပွားရေးအပေါ်ရဲကပ်မှုကြောင့်တန်းနဲ့ချီတဲ့စီးရဲသားတွေရင်ဆိုင်နေရတဲ့အခက်အခဲတွေဟာအိန္ဒိယအစိုးရအတွက်အဓိကစိန်ခေါ်မှုတစ်ခုဖြစ်တယ်လို့လည်းနိုင်ငံရေးသုံးသပ်သူ6တွေကပြောပါတယ
် Apart from the COVID mishandlingcertainly livelihoods lack of jobs
ကိုဗစ်ကိစ္စကင်တွေရမှာအားနေတာအပြင်လူမှုဘဝတွေမှာလည်းအလုပ်ကင်ရှာပါမှုစီးပွားရေးချက်တဲမှုငွေမရှိလို့မိသားစုတွေကလေးတွေကိုကြောင်းထုတ်ရတာမိန်းကလေးတွေအရွယ်မရောက်ခင်အိမ်တောင်ပြုတ်ပေးတာမိဘတွေကမကြည့်နိုင်လို့အရွယ်မရောက်သေးပဲကလေးတွေအိမ်တောင်ပြုတ်ရတာတွေကြုံခဲ့ရတဲ့2021ခုနှစ်ထဲအခြေအနေစိုးကြီးရဲ့ရိုက်ခတ်မှုတွေကိုအပြည့်အဝမခံစားရသေးဘူးလို့ယူဆပါတယ်
ပြည်ထောင်ငံနဲ့ပြည်မမှုရေးကိုဗစ်ကပ်ရောဂါနဲ့နောက်ဆက်တွဲစီးပွားရေးအခြေအနေတွေလိုပြည်တွင်းပြည်ပကပြဿနာတွေဟာအိန္ဒိယဆိုတဲ့အတွက်နှစ်သစ်မှာလဲကြီးမားတဲ့စိန်ခေါ်မှုတွေဖြစ်ဆက်ရှိနေလေဦးမယ်လို့အကဲကတ်တွေကခန့်မှန်းနေကြပါတယ်ခင်ဗျာ
ကိုအောင်လေးဦးတင်ပြပေးခဲ့တာပါရှင်ဒေတာတွင်းမြန်မာရွှေ့ပြောင်းနေရေးကိုလည်းဆက်ပြီးတော့တင်ပြပေးပါမယ်ထိုင်းနိုင်ငံမှာတရားမဝင်အထောက်ထားမဲ့မြန်မာရွှေ့ပြောင်းအလုပ်သမားတွေဇက်တိုက်ဝင်ရောက်လာနေစေဖြစ်ပြီးနေ့သိကူကာလမှာပဲဖမ်းမိသူ200ကျော်ရှိကြောင်းအလုပ်သမားရေးဆောင်ရွက်သူတွေကပြောပါတယ်တစ်နှစ်လုံးအတိုင်းအတာနဲ့ဖမ်းမိတဲ့ရွှေ့ပြောင်းအလုပ်သမားအရေအတွက်6000ကျော်လောက်ရှိမယ်လို့လည်းအလုပ်သမားဆောင်ရွက်နေတဲ့အဖွဲ့တွေစုပေါင်းထားတဲ့ Migrant Labor Development Network ကဆိုပါတယ် VOA သတင်းတောက်မအေးအေးမှပြောပြပေးပါမယ်ရှင်
ထိုင်းနိုင်ငံထဲကိုအလုတ်ကင်ရှာဖွေလိုတဲ့ထောက်ထားမဲ့မြန်မာရှေ့ပြောင်းလူသမားတွေဟာလူပုံကူးသူလူပွဲသားတွေနဲ့နှစ်သက်ကူးကာလမှာပဲဇက်တိုက်ဝင်ရောက်လာနေတဲ့အတွက်ဖမ်းဆီးခံရမှုတွေရှိနေပါတယ်။ဒီရက်ထဲမှာဖမ်းဆီးခံရသူလူ200ကျော်ရှိတယ်ဆိုပြီးမြန်မာပြည်သားများရေးကူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
။ဒီသမား30နဲ့31တန်းနာတော့ဒီသူကတော်လန်းနေရနေလာတာ။တော်လန်းနေရနေထိုင်းနိုင်ငံရဲ့ပြည်နယ်တစ်ခုတည်းကိုဝင်လာတာပေါ့။တခုကတော့ကနဘူရီပြည်နယ်တဲ့ဝင်တာအဲ့ဒါကဒီဇင်ဘာ30ရက်နေ့မှာကချနဘူရီပြည်နယ်မြို့နယ်တခုဖြစ်တဲ့ဆိုင်ရွမြို့နယ်ထဲမှာယောက်ျားလေး31ယောက်နဲ့မိန်းကလေး19ယောက်စုစုပေါင်း50ယောက်နောက်31ရက်နေ့ဒီဇင်ဘာထဲမှာကချနဘူရီပြည်နယ်ဆိုင်ရွမြို့နယ်ထဲမှာပဲယောက်ျားလေး66ယောက်နဲ့မိန်းကလေး44ယောက်130အုပ်စုတော်တော်များတယ်လူများတယ်ပြီးတော့အဲ့ဒီဇင်ဘာ31ရက်နေ့မှာပဲတိုင်းနိုင်ငံတောင်ပိုင်းပရာကျွခီရီခန့်ခန့်ပြည်နယ်ထဲမှာယောက်ျားလေး26ယောက်နဲ့မိန်းကလေး18ယောက်43ယောက်အစုမိတယ်အဲ့ဒါတွေအားလုံးပေါင်းလိုက်200ယောက်နှစ်ရက်နေမှာဒီခုဇန်နဝါရီလဒီနေ့မှာဖမ်းမိတဲ့ချင်းတိုင်းခရိုင်မဲဆိုင်မြို့နယ်တွေက10ယောက်နဲ့ပေါင်းလိုက်စုစုပေါင်း215ယောက်နှစ်တကူနဲ့နှစ်ဆန်းစားမှာဖမ်းခံရတယ
်ပြီးခဲ့တဲ့နှစ်ဇန်နဝါရီလကနေနိုဝင်ဘာလအထိတရားမဝင်နေဆက်ဖျက်ချော်သူတွေကအနည်းဆုံး6800တဲ့မနဲ့ဖမ်းဆီးခံရရကြောင်းရှိပြောင်းလို့တမဖွံ့ဖြိုးတိုးတက်ရေးကွန်ရက်ကကိုစလေ9အက်ဒီဆန်ကတ်မွန်ကိုကလည်းပြီးခဲ့တဲ့ရက်ကအမေရိကန်တန်ယုံနဲ့တွေ့ဆုံပွဲလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါရယ်ဒီကွန်ရက်ထဲမှာအဖွဲ့ဝင်ဖြစ်ပါဝင်တဲ့ပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကဦးမင်းဦးကတော့အလို့တမရေးလှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေကတော့2021ခုနှစ်အတွင်းဖမ်းမိတဲ့နိုင်ငံခြားသားလို့တမ6000ကျော်လောက်ရှိမယ်လို့ခန့်မှန်းထားကြောင်းပြောပြပါရယ
်6000ကျော်တဲ့နိုင်ငံလုံးတစ်လုံးပါပေါ့နော်အမ်ဒီရနိုဝင်ဘာလမှာတော့အများဆုံးပဲလို့ပြောတယ်။အဲသူက6000ကျော်ဆိုတော့သူတို့ခံမှန်းတာသသိန်းကျော်လောက်အဲဒီမျိုးတရားမဝင်ကိုဝင်နေတာရမ်းများတယ်အဲဒါဆမ်းမိတယ်လို့ဟိုကြီးကလည်းလုံသမားကြီးနဲ့ပတ်သက်ပြီးတော့လေဟိုစာပြတဲ့ဟိုတက်ကြွလုပ်ချသူကြီးအဲဒီအဖွဲ့ရံနေပြီးတော့အမေရိကန်တန်ယုံနဲ့ဟိုသင်္ဃာရှင်ဘက်လောက်ကနေပြောတာ
Tain Suya Garo, Natana Satakuni, Dizemala, Dwin Topian Jaya, Satala, Dwin Pamida, Nangan Jada Ship Yalu Dama, Lidang Wedo, Shida Lusuvare, Namanangan Dima, Nangan Yemati Yemune, Lenakai Padipakari, Pinirari, Aloka, Aquilani, Yabu Kakeni Jarari, Gobeka Vega Lama, Sawini, Simapi Murija. ဤကြတဲ့2017ခုနှစ်ထဲမှာမြန်မာပြည်တိုင်းကနန်းနဲ့ထိုင်းနိုင်ငံနဲ့ကိုတရားမဝင်လမ်းတွေကနေဝင်လာကြပါတယ်ဒီထက်ကတချို့လဲအဖမ်းမခံရပဲလွတ်သွားကြတာကြောင့်စစ်ရုံလုပ်ရုံတွေကိုဝင်ရောက်ပြီးနိုဝင်မာလအတွင်းမှာစည်ရင်တင်ရတဲ့တရားဝင်အထောက်အထားလက်မှတ်တွေလုပ်ပြီးလုပ်လို့နေကြပါတယ်တချို့တောင်းတဲ့ချီရှိတဲ့မြန်မာတွေကတော့ဖမ်းဆီးခံရတာကြောင့်နေရာပြန်ဖို့ခံရရပါတယ်ထိုင်းနိုင်ငံ ပါတယ်ရှင
်မအေးအေးမှပြောပြပေးခဲ့တာပါရှင်မကြိုက်ခင်မှာတော့ဒီမြမရေဟာအရှိတောင်အာရှဒွင်းလုံးချုပ်ရေးချင်းချောက်မှုဖြစ်လာနေတယ်ဆိုတဲ့အခြေအနေပေါ်သုံးသပ်ချက်ကိုနားဆင်ကြရဖို့ရှိပါတယ်ရှင်
ဒီလိုရေမရိချန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွစ်ဆုံမင်းမြန်းငန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70p Asia Bin Juru Channel 103တမောင်းဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ထောင်စုတွေစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာမနက်ခင်ဗျာသောရရှင်များရှင် VOA American တန်ရဲ့2022ခုနှစ်ဇန်နဝါရီလ3ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ32 kHz 933နဲ့9383ညလိုင်းဒိုမီတာ49 kHz 6653ညတို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့မြန်မာပြည်ကပေးစာသတင်းတွေကတဲကတုတ္တထူးခြားစံပြသတင်းများအပတ်စဉ်ကဏ္ဍတွေကိုနောက်ပိုင်းမှာနားဆင်ကြရဖို့ရှိပါတယ်။အခုရေဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။ကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာတော့အရှိတောင်အာရှဒွင်းလုံခြုံရေးကိုပါချင်းချောက်လာနေတဲ့မြန်မာနိုင်ငံအကြောင်းကိုတင်ပြပေးထားပါတယ်။ပြည်သွင်းနိုင်ရေးသားတင်ပြထားတာဖြစ်ပါတယ်ရှင်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေအရှိတောင်အာရှဒေသတွင်တည်ငြိမ်မှုကိုပါချိန်ကြောက်လာတဲ့မြန်မာနိုင်ငံအကြောင်းကိုတင်ပြပေးသွားခြင်းပါတယ်ကျွန်တော်ကတော့ဒီသွေးနိုင်ပါအခုတလောကရင်ပြည်နယ်၄ကီကော်ဒေသကတိုက်ပွဲတွေကြောင့်စစ်ပွဲဆောင်ပြည်သူတွေနေဆမ်းမြစ်ဖြစ်တဲ့တောင်ရင်မြစ်ကိုဖျက်ကူးပြီးထိုင်းနိုင်ငံဘက်မှခိုးလုံကြတဲ့ဗီဒီယိုဓာတ်ပုံတွေကိုဆိုရှယ်မီဒီယာမှာတွေ့နေမြင်နေရပါတယ်။အဲဒီလိုမြင်ရတော့2019ခုနှစ်အတွင်းကရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်ရဲ့ clearance operation နယ်မြေရှင်းလင်းတဲ့စစ်ဆင်ရေးတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးတိမ်းရှောင်ရတဲ့မုစလင်ရိုဟင်ဂျာဒုက္ခသည်တွေရဲ့ပုံရိပ်တွေကိုပြန်မြင်အောင်စေပါတယ်။အခုချိန်မှာတော့ကရင်ဒေသခံပြည်သူတွေနဲ့စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးနှိပ်စက်တပ်ဖြတ်မဲ့ဘေးကလွမြောက်ရာနယ်စပ်ဒေသကိုတင်းချောင်လာကြသူတွေဟာအထုပ်ပိုးတွေမနိုင်မနှင်းတယ်ဘိုးကတက်ကြီးရွယ်အိုတွေအမျိုးသမီးတွေကလေးသူငယ်တွေပါဝင်တဲ့လူအုပ်ကြီးဟာတောင်ရင်မြစ်ကိုလှေမပါဒီအတိုင်းဖြစ်တယ်လို့ဖြတ်ကူးနေကြတာကိုမျက်ဝါးထင်ထင်တွေ့မြင်နေကြရပါတယ်ဒီအခြေအနေနဲ့ပတ်သက်ပြီးထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဦးချာကထိုင်းနိုင်ငံမဲဆောက်ခရိုင်အတွင်းထွက်ပြေးလာကြတဲ့မြန်မာဒုက္ခသည်တိုင်းကိုစောင့်ရှောက်ကူညီမယ်လို့ကတိပြုကြောင်းနဲ့ထိုင်းဝန်ကြီးချုပ်ကိုနယ်စည်းမခြားမိတ်ဆွေများအဖွဲ့ကမြန်မာစစ်တပ်ဟာကိုယ်လူထုကို လူသားတရားလုံးပေါ်ကျူးလွန်တဲ့ရာဇဝတ်မှုကိုကျူးလွန်နေတာကြောင့်မြန်မာစစ်တပ်ကိုထောက်ခံနေတာတွေရပ်ဖို့လဲတောင်းဆိုကြောင်း VOA မြန်မာပိုင်းသတင်းဌာနက2022ခုနှစ်ဒီဇင်ဘာ25ရက်နေ့ကထုတ်လွှင့်သွားခဲ့တာတွေ့ရပါတယ်။
ဒီလိုမြန်မာနိုင်ငံတွင်းကစိုးရိမ်စရာအခြေအနေတွေဟာရှေ့တောင်အာရှဒေသတွင်းလုံခြုံရေးနဲ့တည်ငြိမ်မှုကိုပါချိန်ချောက်လာနေတယ်လို့ The ဂျန်ရီပေါ်ဆောင်ရင်းနဲ့တည်ငြိမ်ရေးကိုပုံမှုခက်ခဲစေတဲ့တရုတ်မြန်မာရုရှားတရိကအနေထားဟာမြန်မာနိုင်ငံမှာအာဏာရှင်စနစ်ပုံမှုအားကောင်းလာစေပြီးတောင်အာရှနဲ့အရှေ့တောင်အာရှဒေသအတွင်းမှာလုံခြုံရေးနဲ့တည်ငြိမ်ရေးအပေါ်မှာအကျိုးသက်ရောက်မှုတွေရှိလာနိုင်တယ်လို့ထောက်ပြထားပါတယ်။ ဒါအပြင်စစ်တပ်ကအာဏာသိမ်းကပြည်သူလူထုကိုပြင်းထန်စွာဖိနှိပ်ချေမှုန့်လိုက်တာကြောင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီညှို့လင့်ချက်ဟာလည်းစိတ်တုံသွားရတယ်။
ဒီရင်စစ်ဖြစ်ပေါ်နိုင်တဲ့စိုးရိမ်စိတ်တွေကိုလည်းပုံမှုကြီးထွားလာစေတယ်လို့စောင်းမမှာဖော်ပြထားပါတယ်။စောင်းမရဲ့ညီကုံချုပ်အပိုင်းမှာတော့မြန်မာစစ်ကောင်စီကိုတရုတ်နဲ့ရုရှားကထောက်ခံနေသေးတော့အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအတိုင်းအဝန်အနေနဲ့ပြစ်တင်ရှုံချရုံအကန့်အသတ်နဲ့ပိတ်ဆို့မှုတွေပြုလုပ်ရုံနဲ့တော့ရွေးကောက်ခံခေါင်းဆောင်တွေကိုအာဏာပြန်လည်လွှဲပြောင်းပေ 2021ခုနှစ်အတွက်သုံးသက်ချက်အစီရင်ခံစာမှာအကူအညီပေးရမယ့်ပဋိပက္ခဖြစ်နေတဲ့နိုင်ငံတွေစီးရင်မှာဆီးရီးယား၊ယီမင်၊အာဖဂန်နစ္စတန်၊အီသီယိုးပီးယား၊မာလီနိုင်ငံတို့နဲ့အတူမြန်မာနိုင်ငံကိုထည့်သွင်းဖော်ပြထားပြီးမြန်မာဟာဒေသတွင်းတည်ငြိမ်ရေးကိုစိန်ခေါ်နေတဲ့နိုင်ငံလို့ခေါင်းစဉ်ပြီးဖော်ပြထားပါတယ်။အစီရင်ခံစာမှာစစ်တပ်ကအာဏာသိမ်းပြီးနောက်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နိုင်ငံတော်သမ္မတဦးဝင်းမြင့်အပါအဝင်နိုင်ငံရေးခေါင်းဆောင်တွေဖမ်းဆီးထားတာကိုကုလသမဂ္ဂအထွေထွေတွင်ရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကချုပ်ချကြောင်းလဲဖော်ပြထားပါတယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တာဝန်ထမ်းဆောင်ခဲ့တဲ့ခရစ်စတင်ဘာဂနာကလည်းမြန်မာနိုင်ငံရဲ့အခြေအနေဟာဒေတာတွင်တည်ငြိမ်မှုကိုစိန်ခေါ်နေပြီလို့တတိပေးထားတာကိုလည်းအစိုးရခန်းစာမှာဖော်ပြထားပါတယ်။ဒါ့အပြင်အရှိတောင်အခြားဒေတာမှာကြရောက်လာနိုင်တဲ့ဘေးအန္တရာယ်အကျပ်တဲကြီးကိုတားဆီးကာကွယ်နိုင်ဖို့နိုင်ငံတကာအနေနဲ့အများဆုံးတုံ့ပြန်ဆောင်ရွက်ဖို့ကုလသမဂ္ဂအနေနဲ့တောင်းဆိုကြောင်းမြန်မာနိုင်ငံတွင်းမှာကြိုတင်ခန့်မှန်းလို့မရနိုင်လောက်တဲ့လူအခွင့်အရေးချိုးဖောက်မှုတွေအကြီးအကျယ်ဖြစ်ပေါ်လာနိုင်ကြောင်းကိုလည်းကုလသမဂ္ဂကတတိပေးလို့ထားပါတယ်
။ကရင်ပြည်နယ်တွင်းကတိုက်ပွဲတွေကြောင့်စစ်ပီးဒုက္ခသည်တွေထိုင်းနိုင်ငံနဲ့ဝင်ရောက်လာတာတွေအပါအဝင်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာဟာဒေသတွေမှာဘလို့အကျိုးသက်ရောက်မှုတွေရှိနိုင်တယ်လေလို့အမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့လူအခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကိုမေးကြည့်တော့အခုလိုပြောပါတယ်
။မြန်မာနိုင်ငံရဲ့နိုင်ငံရေးအခြေအနေကဒေသတွင်းလုံခြုံရေးအထည်ကိုထိခိုက်နိုင်တယ်လို့ကုလသမဂ္ဂထွေထွေတွေးမှုချုပ်ရောအာဆီယံထွေထွေတွေးမှုချုပ်ရဲ့ထုတ်ပြန်ကြေညာချက်မှာဖော်ပြထားပါတယ်။အခုလက်ရှိဖြစ်နေတဲ့မြန်မာနိုင်ငံကပြည်တွင်းဒုက္ခသည်ပြီးထပ်ပြေးတိမ်းရှောင်လာတဲ့ကိစ္စတစ်ခုကဒီချက်ကိုပုံမှုပြီးတော့တက်တည်ပြပါတယ်။ဘာကြောင့်လဲဆိုတော့ဒီလိုမျိုးပြည်တွင်းမှာဖြစ်ပျက်နေတဲ့ပြိပခါတွေကြောင့်ထပ်ပြေးတိမ်းရှောင်လာတဲ့ဒုက္ခသည်ပြီးရဲ့အခြေအနေကထိုင်းနိုင်ငံကိုတိုက်ရိုက်ကြီးတက်ဆိုင်မှုဖြစ်ပါတယ်။တစ်ချိန်တည်းမှာလည်းကျွန်တော်တို့ဒီအင်ဒိုနီးရှားနိုင်ငံထိရောက်ရှိနေတဲ့ရိုဟင်ဂျာတွေရဲ့ဒုက္ခသည်တွေရဲ့အကြောင်းအရာဒါကိုကြည့်မယ်ဆိုရင်ဒီပြည်တနာကဒေတာတွင်းရဲ့ပြည်တနာဖြစ်လာပါမယ်။တစ်ချိန်တည်းမှာရင်ဒုက္ခသည်တွေနဲ့အတူပါပေါ်ပေါက်လာနိုင်တဲ့ကက်ယောဘာကက်ယောကဘီအလုတ်ကင်နဲ့တခြားသောနိုင်ငံတွင်းလုံခြုံမှုကိစ္စတွေစားနပ်ရိက္ခာငတ်မုတ်ခေါင်းမမှုကိစ္စတွေကနိုင်ငံထက်ကျော်ပြီးဒေတာတွင်းထိရောက်ရှိနေတာကိုအထင်ရှားဖော်ပြနေပါပြီ။
စစ်တပ်ကအာဏာသိမ်းပြီးနောက်ဖြစ်ပေါ်လာတဲ့အကျိုးဆက်တွေဟာမြန်မာနိုင်ငံတွင်းသာမကတော့ပဲဒေသတွင်းကိုပါကြက်ရိုက်ခတ်လွတ်လာနေပါပြီ။ဒီလိုအခြေအနေတွေကိုတားဆီးချင်းချုပ်နိုင်ဖို့ဆိုရင်စစ်ကောင်စီရဲ့အကြမ်းဖက်လုပ်ရက်တွေကိုရပ်တန့်သွားအောင်ဆောင်ရွက်နိုင်ဖို့လိုအပ်မှာဖြစ်ပါတယ်။ဒါကြောင့်လည်းပြီးခဲ့တဲ့ဒီဇင်ဘာ24ရက်နေ့ကထုတ်ပြန်တဲ့ရန်ကုန်ရှိအမေရိကန်တန်ယုံရဲ့ထုတ်ပြန်ကြေညာချက်မှာစစ်ကောင်စီကိုအရေးယူနိုင်ဖို့အမေရိကန်နိုင်ငံဂျာယီဝန်ကြီးပြောကြားချက်ကိုထည့်သွင်းဖော်ပြထားတာတွေ့ရပါတယ်။အဲ့ဒီကြေညာချက်မှာမြန်မာပြည်သူများအပေါ်စစ်တပ်၏ Janjo Yesedi Loya Miadi, Sita Dawan Shidu Miago, Dawan Yumu, Dawan Kamu Shizi, Sita Nipin, Pitan Kaya Jemma, Kinlo Nidi, Sen Lago, Alin Amya Sondaya, Lu Alea Shijo, Mimon Tobia Nivadi, Lu, Pobia Tavare, Mamare, Mama Sita Nine, Anna Jenjin Tingabi, Dianda Bidu Rebo, Yeseswa Nimba Nese, Tapia Chi Munga Jabi Melu. မြန်မာစစ်ဘိုလ်ချုပ်တွေကိုတရားစွဲဆိုအပြစ်ပေးအရေးယူတာမျိုးတွေမရှိခဲ့ပါဘူးအခုချိန်မှာတော့ရက်ဆက်ကြမ်းကြုတ်ပြီးလူမဆန်တဲ့မြန်မာစစ်ဘိုလ်ချုပ်တွေကိုသူတို့အပြစ်တွေကနေကင်းလွတ်ခွင့်မပေးသင့်တော့ပါဘူးအရေးယူအပြစ်ပေးဖို့လိုအပ်နေပြီဆိုတာကိုအမေရိကန်နိုင်ငံသားယူဝန်ကြီးဘလင်ကင်ကနိုင်ငံတကာအသံဝိုင်းကိုရှင်းလင်းစွာအသိပေးလိုက်ခြင်းဖြစ်ပါလေခင်ဗျာ
ဒီစဉ်ထားရဲ့ကဘာမြန်မာမီဒီယာမြင်ကွင်းကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ VOA စီစဉ်နေတဲ့ပတ်သက်ပြီးအကြံပြုလို့လဲဆိုရင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာ
ဒီလိုပေါင်းတဲ့ပြည်ကြုံပြောပေးရနေတဲ့အဝဝကလည်းခင်ဝေးကြပါစေရှင်။ကော်လွန်ကြီးရဲ့2021ခုနှစ်ဟာအထူးသဖြင့်မြန်မာနိုင်ငံအတွက်နိုင်ငံရေးမတည်ငြိမ်မှုတွေဖြင့်ကဲ့ရောဂါပြီးစစ်မဲ့ပြီးတွေနဲ့ဆိုးဆိုးရွားရွားကြုံတွေ့ရတဲ့နှစ်ဖြစ်ပါတယ်။အဲ့လိုမျိုးတွေးကြုံရတဲ့အခြေအနေတွေကိုသွားရရှင်တွေရဲ့စာရီကလည်းထင်ထပ်ပြနေတာပါ။ပြီးခဲ့တဲ့တစ်နှစ်တာရေးလာတဲ့
အခုလူတွေအားလုံးလမ်းမပေါ်ထက်ဆန္ဒပြကြပါရစေ။ဒီမှာကိုကကိုဗစ်ဖြစ်နေတဲ့ထင်အိမ်မှာနေပြီးတော့ပဲစံချင်ပါရဲ့။မလို့အခက်နဲ့နေမကောင်းဖြစ်တဲ့သူမများအောင်ကူညီပါ။တိုက်ပွဲကဘယ်လောက်ကြာမယ်မသိ။ဒါကြောင့်မို့ရက်ခွက်အလိုက်ညာဘက်လိုအပ်ရင်ထွက်နိုင်အောင်လေကိုဒေတာမှာညာဘက်ရဲစစ်တဲ့လှုပ်ရှားမှုကိုပတ်ဝန်းကျင်ကိုအချိန်မီသတိပေးနိုင်အောင်ညာတိုင်းခွဲပြောညာသမားတွေနေခင်းဘက်မှာနားပါညာဘက်ပူသတိထားပါတကယ်လဲအကျန်းဖက်တာမျိုးမဟုတ်ဖက်နဲ့အကျန်းဖက်ဖို့ပြောတဲ့သူဟာသူတို့လူပါတဲ့သတိထားပါဆိုတော့သတိပေးလာပါတယ်ရှင်ဆန်ရင်စရိတ် Facebook account ပိုင်းရှင်ကတော့ချစ်ရင်နဲ့မျက်ရည်လဲမိပါရင်အားလုံးဘေးကင်းစွာနဲ့အေးတော်ပုံအောင်မြင်ပါစေနေ့စဉ်နေ့ညအိတ်မရပါအားမပါတဲ့ရွေးကြော်တန်းလေးကြောင့်စတင်ထားမိပါရဲ့လက်နဲ့ကင်ပြည်သူရဲနဲ့တက်မတော်လေပြည်သူဆန္ဒကြပါစေပြည်သူများပေါက်ဖွားသူများပြည်သူကိုမြေတားထားဘေးမပြုပါနဲ့ခင်ဗျာတဲ့ဒါက Facebook account ပိုင်းရှင်ဆန္ဒရေးသွားပါမြန်မာနိုင်ငံကဖြစ်နေတဲ့အခြေအနေတွေကိုကမ္ဘာမှာရောက်ရှိနေတဲ့မြန်မာနိုင်ငံသူနိုင်ငံသားတွေနောက်တော့ဒီနိုင်ငံသားတွေအားလုံးကိုစိတ်ဝင်စားစောင့်ကြည့်အထူးသဖြင့်မြန်မာနိုင်ငံသားတွေစိတ်ထိတ်ခိုက်ခံစားနေရတယ်ဆိုတာစာတွေကနေဖော်ပြနေပါတယ်ရှင်။ဒီမှာတော်ရရှင်ခိတ္တဂျပန်ရောက်မြန်မာပြည်သားဆိုတဲ့တော်ရရှင်ရေးလာတာဝေမျှပေးကြပါလေ
။ရက်ဆက်လိုက်ကြတာဗျာ။လှုပ်ရက်လိုက်ကြတာ။ပြည်သူပြည်သားတွေအရန်ကိုတနာမကောင်းနေပါပြီ။ခင်ဗျားတို့ကလူသားတွေမှာဟုတ်ရဲ့လား။ကိုကောင်းသားရဲ့အတွက်ပြည်သူပြည်သားတွေရဲ့ချွေးနဲ့သွေးတွေကိုချမနှင်းပါနဲ့လား။ခင်ဗျားတို့လှုပ်ရက်တာတွေကတိုင်းပြည်ကောင်းစားဖို့လုပ်နေတာမဟုတ်ဘူးဆိုတာလူတိုင်းသိနေတာပဲ။ခင်ဗျားတို့မှာတိတ်ခါဆိုတာမရှိတော့ပါဘူး။အတာဟိတာဆိုတာရှိနေသေး၍တိုင်းပြည်ကိုအုပ်ချုပ်ဖို့ဆိုတာလုံးလုံးမမဖြစ်နိုင်ပါဘူးအဲဒါကြောင့်မို့ပြည်သူတွေကိုအာဏာပြန်ပေးပ
ါကောင်းတဲ့ကြော်ဆိုတဲ့တော်ရရှင်ကအခုလိုမျိုးဒီတော်လန်ရေးကြီးကြာလာတဲ့အချိန်မှာတွေးခွဲမှုတွေဖြစ်လာတာဆိုလို့သတိပေးခြင်းပါတယ်ဆိုတော့ရေးလာတဲ့စာကိုလည်းဖော်ပြပေးခြင်းပါတယ်ရှင်
တခုတောင်းဆိုခြင်းပါလေခင်ဗျအခုသွေးကွဲမှုတွေဖြစ်လာမှာဆိုလို့ဘုံရန်သူကိုသိဖို့နဲ့ဘာလို့အခုလိုတွေဆက်လုပ်နေဖို့လိုတယ်လဲတောက်ခံဖို့လိုတယ်လဲရှင်းပြကြဖို့လိုပဲဗျ
အဲ့ဒါကြောင့်တပိတ်သွားတဲ့လူငယ်တွေကမေကွန်းပြောသလို speech လေးတွေနဲ့မြန်မာနိုင်ငံကြီးကမလုံခြုံပါကြောင်းတပိတ်ရှိလို့ရန်ခံရတာမဟုတ်ပဲအာနာလူယူမှုကြောင့်စော်ကားရန်ကားခံရတာဖြစ်ပါကြောင်းအခုအာခံမှုတွေလမ်းပိတ်မှုတွေမရှိရင် regime တစ်စိတ်တစ်ပိုင်းလဲပတ်လာနိုင်ကြောင်းရှင်းပြပြီးတော့ချော့ပေါင်းဖို့လိုမယ်ထင်တယ်ဗျဇလန်လို့ခေါ်တဲ့လက္ခဏာထောက်လိုင်းနဲ့ကြံ့ဖို့အကောင်တွေအတွက်လွယ်ကူလာစေတဲ့ဟန်ဆောင်မှုကြားရုပ်တစ်ခုလိုဖြစ်နေလို့ဒါကိုအတူတကွရှင်းလင်းပေးကြပ
ါမင်္ဂလာပါ VOA ဝန်တော်သားများခင်ဗျာကြမ်းခံသားလို့မာကြပါစေနော်လို့အစချေနှုတ်ဆက်လာတဲ့စာရှိတစောင်းအီးမေးလ်ပို့လာသူကတော့မန္တလေးကအောင်မြင်သူဆိုတဲ့တော်ရရှင်ဖြစ်ပါလေ
VOA ပေးစာကိုရေးပြတာဒီတစ်ခေါက်ပထမအဦးဆုံးပါအရင်ကတော့တခြားအကောင့်တစ်ခုနဲ့ပြက်ကလေးတောင်းဆိုဘူးပြီးတော့လက်ဝယ်လည်းရခဲ့ဘူးပါတယ်ကျေးဇူးပါမြမပြပါစစ်တက်ကအာနာလူထားတော့ကိုစိတ်ဘယ်အရာမှလုံခြုံတာကိုမခံစားရပါဘူးဗျာဒါပေမဲ့ပြည်သူတွေဘက်ကစွမ်းချက်တွေဟာအောင်မြင်လာနိုင်မဲ့အရေးအယောက်တွေကိုသိမြင်ခံစားရပြီးတော့အားတက်ရပါတယ်ဒါလို့ပြည်သူတွေရဲ့စိတ်အနာရှင်ပြုတ်ချဖို့စွမ်းချက်တွေပြည်သူတွေကြားထဲကျဲပြန့်ပြန့်ရောက်ရှိဖို့ဆိုတာသတင်းဌာနတွေဟာလည်းခေယာကြပါတယ်အနာလူစစ်ကောင်စီကအင်တာနက်ပြီးဖြုတ်ချလိုက်တော့ပြည်သူအများစုအားကိုးရာကရေဒီယိုပါဤပညာခေတ်ကြီးမှာ19ရာစုကိုပြန်ပြီးတော့တန်းတောက်အောင်စစ်ကောင်စီကစွမ်းဆောင်ပေးလိုက်တာလေအနာလူထားတဲ့စစ်ကောင်စီရဲ့အောင်မြင်တဲ့လှုပ်ဆောင်ချက်ထက်မှာဒါလည်းတစ်ချက်ပေါ့ဗျာနောက်တစ်ခုကတော့ဥပဒေနဲ့အညီလို့တွင်တွင်အော်ပြီးတော့ဒုစရိုက်မှုတွေကိုအင်တိုက်အားလိုက်ကျူးလွန်ကြတာပါအခုတော့မိုဘိုင်းအင်တာနက်တွေကို white list နဲ့ပြန်ဖွင့်လာပါပြီအင်တာနက်တွေပြန်ရလာတာနဲ့အတူသတင်းမှာသတင်းရောင်ဝါရဖြန့်သတင်းတွေကကျေပြန့်လာတာပါပဲတချို့လူမှုကွန်ရက်မတုံးတက်ကြတဲ့ပြည်သူတွေကြားမှာတော့သတင်းအမှားတွေဟာလူမှုကွန်ရက်တုံးကြတဲ့လူတချို့ကနေတဆင်ပြန့်နေပါတယ်ကျင်းဝင်းမရှိတဲ့ YouTuber တချို့ရဲ့ဗီဒီယိုတွေကတဆင်လဲသတင်းအမှားတွေတလွဲညှော်လင့်ချက်တွေလူလူကြားတွေကိုပြန့်လွဲပါတယ်ဆရာနာလူကောင်စီဗတ်တော်သားတွေရဲ့အကောင့်တူမျိုးစုံ page မျိုးစုံကနေလဲသတင်းအမှားဝါရဖြန့်သတင်းဓာတ်ပုံအမှားတွေဟာလဲလူလူအတွင်းမှာအတော်လေးပြတ်ထက်အားကောင်းပါတယ်ဆိုတော့ကျွန်တော်အနေနဲ့ view ဝန်တော်သားတွေကိုအကူအညီတောင်းနေတာကတခုတော့သတင်းအမှားတွေနဲ့ပတ်သက်ပြီးတော့ပြည်သူစုအကြအမှန်သတင်းတွေပြန့်နှံ့အောင်လို့ fact check အစီအစဉ်လေးထုတ်လွှင့်ပေးစီချင်တာပါပဲ
။မန္တလေးကသတင်းရှင်အောင်မြင်သူအကြံပြုရင်းနဲ့တချင်လဲတောင်းလာတာပါ။ဒီသတင်းရှင်ကသတင်းတွေမှန်မှန်ပြန်ပြီးတော့စစ်တဲ့အစီအစဉ်လေးတင်ပေးပါဆိုလို့ဘယ်သတင်းကိုဘယ်ကအမှားထုတ်လိုက်လဲဆိုတာပြောရတာခက်တဲ့အတွက်ကြောင့်မလို့ကျမအကြံပြုချင်တာကတော့အကောင်းဆုံးကဒီသတင်းတွေမှန်မှန်သိချင်တယ်ဆိုရင်တော့သတင်းကြည့်သူကိုယ်တိုင်ပြေးတတ်နေနဲ့ဒီရုံချီရတဲ့သတင်းဌာနတွေကသတင်း website ဒီမှာသွား professional ဒီသတင်းတွေမှန်မှန်ပြန်ပြတိုက်ကြည့်သင့်ပါလေလို့အကြံပြုချင်ပါတယ်။အဲ့ဒီသတင်းဌာနတွေမှာတင်ထားတဲ့သတင်းတွေကွဲနေတယ်ဆိုရင်တော့ဒီကိုရထားတဲ့သတင်းမှန်မှန်မှန်ဆိုတာကတော့တော်တော်လေးကိုတန်ကြာရှိစရာကောင်းနေပါပြီ။ဒါကြောင့်မလို့ internet ပေါ်မှာဖတ်လို့ရတဲ့သတင်းတိုင်းကသတင်းမှန်မဟုတ်ဘူးဆိုတာတော့သတိလေးထားပြီးတော့ချင်းချင်းပြီးတော့သတင်းတွေကိုထက်ဆင့်ဝေမျှကြပါလို့အကြံပြုချင်ပါတယ်နော်။နောက်ထပ်တော့ရှင်တယောက်ကလည်းတကယ်တမ်းတက်မတော်ဆိုတာပြည်သူကိုစောင့်ရှောက်ဖို့အဓိကဖြစ်ပါတယ်ဆိုပြီးတော့သူ့ရဲ့အမြင်ကိုရေးလာပါတယ်ရှင်
။တမ်းမတော်ဟာပြည်သူတွေကိုစောင့်ရှောက်ရန်အဓိကတာဝန်ရှိပါသည်။ယခုတော့အကြမ်းဖက်မှုများကိုနှိမ်နှင်းရန်လုဆောင်နေပါတယ်လို့တက်မတော်ကပြောနေတာဟာဘယ်သူကအကြမ်းဖက်နေတာပါလဲပြည်သူလူထုကိုဘယ်သူကအကြမ်းဖက်နေလို့ဘယ်သူကိုနှိမ်နှင်းနေရတာပါလဲပြည်သူလူထုဆန္ဒကိုဆောင်ရွက်မိတာဝန်မှာအာဏာထိန်းထားသူများရဲ့အဓိကတာဝန်သာဖြစ်ပါတယ်နောက်ပြီးပြည်တွင်းစစ်ဖြစ်လို့ထွက်ပြေးပုန်းရှောင်နေရသူများကိုအရေးပေါ်ကူညီရန်တာဝန်မှာလဲယခုအာဏာထိန်းထားသူများဤအဓိကတာဝန်ဖြစ်ပါသည်တက်မတော်ကအကြမ်းဖက်သူများကိုနေနေနေတယ်လို့ပြောနေတာဟာပြည်သူတွေကိုအကြမ်းဖက်တယ်လို့ပြောနေတဲ့ပုံစံမျိုးတက်ရောက်နေပါသည်ပြည်သူကကိုယ့်ရဲ့တိုင်းပြည်ကိုပြန်၍တိုက်ခိုက်လူယူနေတာလားဒါမှမဟုတ်တိုင်းပြည်ကိုလာတိုက်ခိုက်နေလို့ပြည်သူတွေကိုတက်မတော်ကပြစ်တတ်နေတာလားဒါဆိုပြည်သူတွေကသဘုံလားတက်မတော်ကသဘုံလားပြည်သူကတော့ဘယ်တော့မှသဘုံဖြစ်မှာမဟုတ်တလို့ပြည်သူကသူ့တိုင်းပြည်ကိုဘယ်တော့မှဖျက်ဆီးမှာမဟုတ်ပါဘူး
ဒီလိုမျိုးနိုင်ငံရေးအမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့သောရရှင်ရဲ့စာရီထဲမှာနောက်ထပ်သောရရှင်တစ်ယောက်ကတော့အမည်ကိုမဖော်ပြပါနဲ့လို့အရင်ပြောပြရစီတဲ့ကုလသမဂ္ဂကတကားပိတ်ပြန်ပါပြီပိတ်ဖွင့်အကြောင်းထူးမယ်တော့မထင်ပါ
ဒီရောက်နေရရှာကလည်းနဲ့ရောင်းရရေမြန်မာတန်ရန်စာတရာရေကာကွယ်နေအောင်မယ်တဲ့အာဆီယံကလည်းပြောဝဲစားလာလို့တာပါတဲ့ကိုဖါကိုကာကွယ်တိုက်ရပါမယ်ဒေသကိုကိုဒေသကိုတာဝန်ယူနိုင်ရပါတယ်ဒါအမြင့်မဖော်ပါနဲ့ဆိုတဲ့တော်ရှင်ကြီးလာဖြစ်ပါလေ
စာရုံးနေရှိသွားပါတယ်ဆိုရေးလာတဲ့တော်ရရှင်အစအကောင့်လေးကိုလှုပ်ဝက်ထားပါတော့လို့ဒီတော်ရရှင်ရေးလာပါတယ်မင်္ဂလာပါဗီအိုအေကျွန်တော်ကတော့ဒီမိုကရေစီကိုခွေးစားသွားတဲ့နေပြီးနောက်တိတ်မကြပဲစီဒီအမ်လုတ်သွားပြီးတင်းဆောင်နေရတဲ့ရင်ထင်းရဲဝန်ထမ်းတယောက်ပါဗျာကျွေးတဲ့လက်ကိုပြန်ကြိုက်ခွေးထဲမိုက်အာနာသိန်းနာမဟုတ်အာနာထိန်းနာလို့ဆိုပြီးတနှစ်မှနှစ်နှစ်ထိတိုး
စေနှစ်အတွင်းအာဆီယံထိတ်သို့ရောက်ရမယ်လို့ပြောနေပြီးလာပိုင်းမဲ့ရှိသေးတဲ့သူ့လက်ထက်မှာအာဆီယံမကကပ္ပရဲ့ထိတ်တန်းကိုရောက်ရှိမယ်အမွဲတကထုတ်ခေါင်းဖို့မင်းအောင်ဖြစ်လာတော့မှာကိုမစားရတဲ့အမဲသဲနဲ့ပတ်နေသလားပြည်သူအတွက်ဆိုပြီးဂုံသွေးစုပ်အမျက်ထုတ်ကကုံစင်းနှုံးတွေထိုးတက်နေတာတလာလို့တနတ်စားပြည်သူတွေစံအိုးကမျက်ရည်တွေပြည့်နေပြန်ရောပေါ့ဒေါ်လာတွေဝယ် ရွှေရွှေဝယ်စုနိုင်တဲ့တနိုင်တပိုင်တွေအတွက်ကတော့အပူဟာရက်ခတ်နေနိုင်သေးတာပေါ့ဗျာဒါပေမဲ့ခမည်းတော်တိုးနေတဲ့ကုံစည်နှုံးဆိုတာဒီအချိန်မှာကုန်းကောက်စရာတော့မရှိပဲတနတ်စာအတွက်ကြီးလွားနေရတဲ့အခြေခံထက်အောက်ခြေခံလူတန်းစားအတွက်မြေမှုန့်တွေနဲ့ဘိုက်ဖြစ်စေတော့မှာလားမေတ္တာရက်ခံပါတယ်ဗျာပြည်သူတွေအတွက်တကယ်ပဲစဉ်းစားမယ်ဆိုရင်ဗိုလ်ချုပ်မူကြီးယူနေတဲ့ပလင်ကနေ
စင်းပေးပါဗျာစုတ်လဲစုစားလဲယူဖြစ်မဲ့တူတူလက်လွတ်ပေးလိုက်ပါဗျာဒီမိုကရေစီပြန်ပေးပြီးခမည်းတော်လည်းငရဲကိုပြန်ပါတော့အာဏာရှင်ကိုတိုက်ထုတ်နေခြင်းဒီမိုကရေစီတိုက်ပွဲမှာမကူနိုင်ရင်နေကြပါဗျာဒလန်တော့မလုပ်ပါနဲ့တနေ့အလင်းနှမ်းရဖို့တစ်ဖက်ကန်းကိုဖြတ်ကူးရင်ခမည်းတော်ကြော့ကြော့လေးရှောက်လမ်းမဲ့တရားကိုတိဆောက်ပေးနေတဲ့ဘဝတွေအတွက်ခုချိန်မှာအားမဖြစ်နိုင်ရင်နေပါဗ
ဒီကနေ့ဒေါ်ရရှင်ရဲ့စာရင်းနဲ့အတူတွေ့ကြုံရတဲ့ဒုက္ခအဝဝချုပ်ငြိမ်းချမ်းငယ်နိုင်ပြီးတော့2022ခုနှစ်ဒေါ်ရရှင်ရဲ့စာရင်းနဲ့အတူတွေ့ကြုံရတဲ့ဒုက္ခအဝဝချုပ်ငြိမ်းချမ်းငယ်နိုင်ပြီးတော့2022ခုနှစ်ဒေါ်ရရှင်ရဲ့စာရင်းနဲ့အတူတွေ့ကြုံရတဲ့ဒုက္ခအဝဝချုပ်ငြိမ်းချမ်းငယ်နိုင်ပြီးတော့2022ခုနှစ်ဒေါ်ရရှင်ရဲ့စာရင်းနဲ့အတူတွေ့ကြုံရတဲ့
ဆက်တဲ့မြန်မာပြည်ကပေးစာသတင်းပတ်ဆင်ခဏကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုကတော့သတင်းတွေတဲ့ကတုတ္တအပတ်ဆင်ခဏကိုတင်ပြပေးမှာဖြစ်ပါတယ်ဒီသတင်းပတ်မှာတော့နှစ်တကူရဲ့ပထမဆုံးလာဖြစ်တဲ့ဇန်နဝါရီလနဲ့ပတ်သက်တဲ့စိတ်ဝင်စားစရာအကြောင်းတွေကိုမညွညွလွင်ပြောပြပေးထားပါတယ်ရှင် ဒီနေ့ကိုပြောင်းလာတဲ့အခါယောမဖြစ်တွေကစတဲ့အသုံးပြုခဲ့တဲ့ဂျူလီယန်နဲ့ဂရီဂရီယန်တက်ဂရီတွေအရာတစ်နှစ်လုံးကလာပေါင်း17လပဲမှာပထမဆုံးလာကတော့မြန်မာလူဇန်နဝါရီလလို့အသုံးများပြောဆိုကြတဲ့ဂျန်နဝါရီလပဲဖြစ်ပါတယ်ဂျန်နဝါရီဆိုတဲ့အသုံးနှုန်းကယောမနတ်ဖျားတစ်ပါးဖြစ်တဲ့ဂျန်နာဆိုတဲ့အမိကနေဆင်းသက်လာတာပါဂျန်နာဆိုတာကတကားပေါင်းလို့ယောမလို့အဓိပ္ပာယ်ရပြီး အသိနဲ့အနာကနှစ်ခုစလုံးကိုဖြတ်တန်းရတဲ့မျက်နှာနှစ်ဖက်ရှိတဲ့နတ်ဖျားတစ်ပါးဖြစ်တယ်လို့ဆိုကြပါတယ်။ဂျပန်သုံးသပြည့်ရှိတဲ့ဇန်နဝါရီလထဲမှာဖြစ်ပျက်ခဲ့တဲ့ခေတ်အဆက်ဆက်အမှတ်ရစရာသမိုင်းကြောင်းဖြစ်ရချို့ကိုကြည့်မယ်ဆိုရင်တော့ဇန်နဝါရီလ၄ရက်နေ့ကမြန်မာပြည်အတွက် အရေးအကြီးဆုံးသမိုင်းမှတ်တမ်းတစ်ခုဖြစ်တဲ့လွတ်လပ်ရေးနေ့ဖြစ်ပါတယ်။တခြားကိုရ၄၈ခုနှစ်ဇန်နဝါရီလ၄ရက်နေ့မှာမြန်မာနိုင်ငံဟာဗြိတိသျှကိုလိုနီလက်အောက်ကနေလွတ်မြောက်ခဲ့တာပါ။နိုင်ငံတကာကထူးခြားမှုတွေကြည့်ရင်တော့တရုတ်ပြည်သူသမ္မတနိုင်ငံထူထောင်ပြီးနှစ်30အကြာ1989ခုနှစ်ဇန်နဝါရီလတရက်နေ့မှာတရုတ်နဲ့အမေရိကန်ပြည်အောင်စုတို့တန်တမန်ဆက်ဆံရေးစတင်ခဲ့ပါတယ်။
ထမဆုံးသမရရွေးကောက်ပွဲကျင်းပခဲ့ရပါ လူငယ်တွေနှစ်တရာကျော်1863ခုနှစ်ဇန်နဝါရီလ10ရက်နေ့ကတော့ကမ္ဘာမှာပထမဆုံးမြို့တွင်းမြေအောက်ယထာလိုင်းကိုလန်ဒန်မြို့မှာစတင်ပြေးဆွဲခဲ့ပါတယ်။ဒေါ်ကူလာသမဂ္ဂရဲ့ပထမဆုံးထရီရင်းကြီးကံကြီးကိုလည်းဇန်နဝါရီလထဲမှာပဲစတင်ခဲ့တာပါ။1963ခုနှစ်ဇန်နဝါရီလ10ရက်နေ့မှာဖြစ်ပါတယ်။လန်ဒန်မှာကျင်းပပြီးအဖွဲ့ဝင်နိုင်ငံပေါင်း52တနိုင်ငံတက်ရောက်ခဲ့ကြတာပါ။ အဲ့ဒီဇန်နဝါရီလ10ရက်နေ့မှာပဲ1966ခုနှစ်မှာတော့အမေရိကန်ပြည်အောင်စုနယူးယောက်မြို့မှာကုလသမဂ္ဂရုံးချုပ်ကြီးကိုဖွင့်လှစ်ခဲ့ပါတယ်။1966ခုနှစ်ဇန်နဝါရီလ10ရက်နေ့ကတော့အိန္ဒိယနိုင်ငံမှာအိန္ဒူရာဂန္ဒီဟာကွန်ဂရက်ပါတီရဲ့ခေါင်းဆောင်နဲ့အိန္ဒိယနိုင်ငံရဲ့ဝန်ကြီးချုပ်ဖြစ်လာခဲ့ပါတယ်။အကြောင်းအရာအချက်အလက်တွေကြည့်ရင်အားလုံးကြားကြရတဲ့ဝီကီပီးဒီးယားအွန်လို ဇန်နဝါရီလနဲ့ဆက်ခုနှစ်ရည်နေ့မှာကျင်းပခဲ့ကြတာဖြစ်ပါတယ်။2956ခုနှစ်မှာပါ။2956ခုနှစ်ဇန်နဝါရီလနဲ့ဆက်လျင်နေ့ကတော့ကမ္ဘာပေါ်မှာတန်ဖိုးပီယာတွေကိုဈေးကွက်တဲ့စတင်ရောင်းချခဲ့တဲ့လူဖြစ်ပါတယ်။ဇန်နဝါရီလရဲ့မှာပဲကမ္ဘာမှာထင်ရှားကျော်ကြားသူတွေတော်တော်များများကိုလည်းမွေးဖွားပေးခဲ့တာပါ။ ニュートンにやまねがばじょげれてんちゃねてっぺんぴにゃしんじアイザック・ニュートン。がばかのウェンディギターレイザーパンディゲレブーゲンアメディアスモーゼ。アメリカンドラティアダネマトゥヤレアメリカン年間ガンサンピケドゥベンジャミン・フランクリン。アメリカンドマラリピチャレリチャード・エムニクソン。フランクリン・ディ・ローズベルト。ルーフィエ・ロシャドゥマーティン・ルーター・キン・ジュニア。がばレウェジョーケシス・グリーコー。マハメド・アリー。 အမေဆုံးကိုစတင်ထူထောင်ခဲ့တဲ့တထေးကြီးဂျက်ဘေဆော့စ်တို့အပြင်အနုပညာနယ်ပယ်ထဲမှာလည်းကမ္ဘာကျော်တွေဖြစ်ကြတဲ့ရော့ကန်ရိုးဘုရင်လို့ထင်ရှားတဲ့အယ်လ်ဗစ်ပရက်စလီရော့အဆိုးရကြီးရော့စတီဝတ်မစ္စတာဘင်းအဖြစ်နာမည်ကျော်ကြတဲ့လင်သာကြီးရိုဝန်အက်ကင်ဆန်ဟောလိဝုဒနေသားတွေဖြစ်ကြတဲ့မယ်လ်ဂစ်ဆန်နီကိုလတ်စ်ကေ့ချ်အော်လန်ဒိုဘလူးအီလိုင်ယယ်ဝုဒ်ဂျက်စတင်တ
ော်ကြားသူတွေဖြစ်ကြပါတယ်။ဒီလိုပဲဇန်နဝါရီလမှာမွေးဖွားပြီးထင်ရှားကျော်ကြားတဲ့နောက်ထပ်ကမ္ဘာကျော်တဦးကတော့မြောက်ကိုရီးယားနိုင်ငံရဲ့ခေါင်းဆောင်ကင်ဂျုံအန်ဖြစ်ပါတယ
်။မညညလွဲစီစဉ်တင်ဆက်တဲ့သတင်းတွေတဲ့ကသုတသတင်းပတ်ဆင်ခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကမ္ဘာတလွားကထူးခြားတဲ့သတင်းတွေကိုတင်ပြပေးပါမယ်။ရုရှားနိုင်ငံအတွင်းရေပန်းဆလာတဲ့အားကစားနည်းတွေတမျိုးကတော့ကားမှာနပန်းတက်တဲ့အားကစားနည်းဖြစ်ပါတယ်။ဗြိတိန်အရှိတောင်ဖက်နာကကိုပိုင်ကုဖတာကိုလွတ်လပ်တဲ့နိုင်ငံအဖြစ်ကြီးညာထားတဲ့ Sealand ဆိုတဲ့ကျွန်းနိုင်ငံသေးလေးတစ်ခုအကြောင်းကိုလည်းတင်ပြထားပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ကျန်းနဲ့မက်ခင်ဖြူထွေးတို့ကပြောပြပေးပါမယ်ရှင
်။ရုရှားနိုင်ငံအတွင်းရေပန်းစားလာတဲ့အားကစားနည်းတစ်ခုမျိုးကတော့ကားထဲမှာနပန်းတက်တဲ့အားကစားနည်းဖြစ်ပါတယ်။ဘရာဇီးကိုခန့်ပညာတစ်ခုဖြစ်တဲ့ယူချစ်စုနပန်းတက်တဲ့နည်းကိုကားထဲမှာကစားကြတာပါ။တင်ပွဲတစ်ပွဲမှာနှစ်ချီနပန်းတက်ရတာဖြစ်ပြီးတော့ပြိုင်ဘက်နှစ်ဦးဟာကားမောင်းသူနေရာနဲ့ခီးတဲ့နေရာတွေကနေတလဲစီပြောင်းပြီးရှင်းပြိုင်ကြရတာပါ။အရှုံးပေးတဲ့အခါပဲဖြစ်ဖြစ်အတာစီးနေရာကချုပ်နိုင်တာပဲဖြစ်ဖြစ်အမှတ်ရရှိတာဖြစ်ပါတယ်။နေရာချင်းလေးထဲမှာရှင်ပြန်ရတဲ့အတွက်လည်းရတဲ့နေရာလေးကိုပဲအကောင်းဆုံးအသုံးချနိုင်တဲ့သူကအနိုင်ရတာပါပဲလို့ဒီပွဲတွေကိုစီစဉ်သူတူကပြောပါတယ်။ကားထဲမှာရှိတဲ့ကပတ်၊စီယာတိုင်း၊မှန်တဲ့ထိုင်ကုန်တွေကိုအကုန်သုံးပြီးတော့အနိုင်ရအောင်ရှင်းပြနိုင်ပါတယ်။ရိုးရာပုံစံအတိုင်းယူချစ်စုနပန်းတက်တဲ့နေ့ကနေလူများစိတ်ဝင်စားအောင်ကားထဲမှာကျင်းပတဲ့အတွက်လည်းလူပိုပြီးတော့စိတ်ဝင်စားနိုင်တယ်လို့ယူချစ်စုနပန်းကပတ်နဲ့ပိုင်ရှင်တူကပြောပါတယ်ရှင်။
ဂျာမနီနိုင်ငံဘာဗာရီးယားပြည်နယ်ကပါမုတ်ဆိုင်တစ်ခုမှာတော့ LJ အသင်းရောက်ရင်းကြီးတွေကိုကိမ့်မုတ်တွေနဲ့ထဲ့ဖုတ်တီးထွင်ရောင်းချနေပါတယ်။ LG အသင်းရောက်ရင်းကြီးတွေဟာငါးလိုမျိုးညှိဆို့ဆို့အရသာဖြစ်နေမှာကိုစားသုံးသူတွေကစိုးရင်ကြပေမဲ့လည်းစားသုံးကြည့်တဲ့အခါမှာတော့တည်တည်အဆီအရသာရှိနေတာကြောင့်ကြိုက်နှစ်သက်သွားသူတွေလည်းရှိပါတယ်။ပါမုတ်ဖုတ်သမားလူဒေါ်ဗစ်ဂျာဘိုရင်နဲ့ယူနီတက်ကတူကသူ့တည်တည်သောမတ်ဘျူဝေးတို့ပူးပေါင်းတီထွင်တဲ့ရင်ကြီးပါမုတ်ကိမုတ်တွေဟာအယောင်အသွေးစုံလာပြီး UV အလင်းရောင်အောက်မှာလည်းအယောင်တောက်ပါတယ်။ရင်ကြီးအပင်တွေဟာပင်လယ်ဆန်းငံကြီးမှာစိုက်ပျိုးတာဖြစ်တာကြောင့်မျိုးပွားမှုနှုံမြန်ပြီးက
ကာဗွန်နိုင်အောက်ဆိုက်ဓာတ်ငွေစုပ်ယူအသုံးပြုမှုလည်းများပါတယ်ဒီပင်တွေကြောင့်တဘာဝလေရုကိုတန့်စင်စေပြီးကဘာကြီးအတွက်လည်းကောင်းတယ်လို့ယူနစ်တက်တိုတူတေတီသောမတ်စ်ဘီရက်ကပြောပါတယ်အယ်ဂျီအစိမ်းရောင်ရင်းကြီးတွေကိုရှေးခေတ်အက်စ်ဒက်တွေလက်ထက်တုန်းကလည်းစိုက်ပျိုးစားတောက်ခဲ့ကြတယ်လို့သူတေတီဘီရက်ကပြောပါတယ်ခင်ဗျာ
ဒီနိုင်ငံရဲ့ရှေ့တောင်ဘက်ကမ်းခြေကနိုင်ငံတကာရေပိုင်နဲ့ပြင်မှာကုဘာသာကိုလွတ်လပ်တဲ့နိုင်ငံအဖြစ်ကျင်းပထားတဲ့စီလန်ဆိုတဲ့ကျွန်းနိုင်ငံတည်တည်တစ်ခုအကြောင်းပြပြပေးပါမယ်။ဒီနိုင်ငံငယ်လေးဟာဒုတိယကမ္ဘာစစ်အတွင်းကလေကြောင်းကာကွယ်ရေးခံတပ်ဟောင်းနေရာတစ်ခုဖြစ်ပြီးတော့1900ရာခိုင်နှုန်းကတည်းကရိုင်ဘိတ်စ်ကသင်းယူပြီးလွတ်လပ်တဲ့နိုင်ငံတစ်ခုအဖြစ ဒီကျွန်းရဲ့သမိုင်းမှာအာနာသိမ်းယူမှုတစ်ခုလည်းဖြစ်ပွားခဲ့ပြီးမူလတီထောင်သူရိုက်ဘေးစ်တားကိုလူတစုကရဟတ်ရင်နဲ့ပြန်ပြီးဆွဲခဲ့ကြပြီးရိုင်ကသူ့တန်းဒီကိုတိုက်ခိုက်ပြီးပြန်လဲရယူခဲ့ပါတယ်။စီလန်းအနေနဲ့တန်းဒီဝင်ငွေရဖို့နီလန်းအမျိုးမျိုးကိုလည်းလှုပ်ဆောင်ခဲ့ပါတယ်။2009ခုနှစ်စောပိုင်းမှာလုံခြုံတဲ့အင်တာနက်ဆာဗာတွေထိမ့်သိမ်းရနေရဖြစ်ခဲ့ပြီးတော ကိုဗစ်19ရောဂါကင်းရှင်းမှုရှိမရှိစစ်ဆေးတာတွေကိုလည်းလှုပ်ဆောင်ပါရယ်။ကာယောဂါကာလာကြီးအတွင်းမှာကိုဗစ်မရှိတဲ့နိုင်ငံငယ်လေးတစ်ခုအဖြစ်ဆက်ရှာပါပါရည်တည်နေပြီးတော့ဗီဒီယိုနဲ့ငါဒီနေရာကိုပြန်ယူမှာဆိုတဲ့အတွက်အဆောင်တရားကိုလည်းအမြဲတမ်းထားရှိပါရယ်။
ပြည်တွင်းကတော့ဒီနိုင်ငံရဲ့လွတ်လပ်ရေးကိုဗေဒုံးကမှအသိမှတ်မပြုသလိုနိုင်ငံတကာအသံဝဲမှာလည်းဒီနိုင်ငံရဲ့နေရာကအငင်းပွားစရာရှိနေစေဖြစ်ပါတယ်ရှင်။ထူးခြားဆန်ကြတဲ့တင်ပြအစီအစဉ်ကိုကိုငင်းချမ်းနဲ့မခင်ဖြူထွေတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ Vladimir Zelensky ကို American သမ္မတ Joe Biden က တင်းင်း တွင်နေမှာပြောကြားလိုက်ပါတယ်။ Ukraine အရှိဘက် နယ်စပ် တချို့မှာ Russia က စစ်အင်အား အလုံးရင်း ချထားတဲ့အတွက် အခြေအနေ တင်းမာနေတာတွေကို ရော့ပေါအောင် တန်တမာရေး နည်းလမ်းတွေနဲ့ ချိုးပန်းဖို့အတွက် ခေါင်းဆောင်တို့ တယ်လီဖုန်း နဲ့ဆွေးနွေးခဲ့တာပါ။ Russia နယ်စပ်က Ukraine နိုင်ငံ Donbas မြို့မှာ ကျုံးရတဲ့ တင်းမာမှုတွေ ရော့ပါရေး mix သဘောတူညီချက်ကို အကောင့်ထဲပေါ်ရေး တန်တမာနည်းရာ လုပ်ဆောင်မှုအတွက် ကောင်းဆောင်မှုဆွေးနွေးတာဖြစ်ကြောင်းဆွေးနွေးပွဲအပြီးသမ္မတအင်တာဗျူးပြောခွင့်ရဂျန်ဆာကီကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အမေရိကန်အနေနဲ့ယူကရိန်းရဲ့အချုပ်အခြာအာဏာတည်မြဲနဲ့နယ်နေဒီတန်ခံရတဲ့အတွက်ဆောင်ရွက်မယ်လို့သမ္မတဘိုင်ဒန်ကထပ်လောင်းဂရိတ်ပေးခဲ့ကြောင်းလည်းပြောပါတယ်။ဆူဒန်နိုင်ငံမှာစစ်တပ်အာဏာသိမ်းပြီးရာထူးကအဖယ်ရှားခံခဲ့ရတဲ့ဆူဒန်ဝင်ကြီး
ဒီပြောင်းလဲတွေအတွက်ဆွေးနွေးဖို့လိုအပ်နေတယ်လို့လည်းဝန်ကြီးချုပ်ကရုပ်တံမင်္ဂမပြောကြားခဲ့တာပါ။ဒါတွေလို့ဆိုရမှုနဲ့ကိုဗစ်ကူးစက်မှုတွေမြန်မာလာနေတဲ့အတွက်တင်းနှင်းတွေနေတော့ကဘာတော်ဝင်လင်းချင်းစံပေါင်း3000ကျော်ကိုဖျက်သိမ်းရတဲ့အတွက်အားလိုက်ရခီးတွားတွေအတွက်အခက်ကြုံခဲ့ကြပါလေ။ ဒရင်ချင်းချုပ်ကိုတော့ခင်မြတ်တဲ့ညညာပေးခဲ့တာဖြစ်ပါတယ်ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကုညာဝေအောင်ဖြစ်ပါတယ်ရှင်အင်ဂျင်နီယာတွေကတော့နယ်ဆင်လိုပက်စ်နဲ့ဒရက်စမစ်တို့ဖြစ်ပါတယ်ညပိုင်း9:00ခန်းနေ့စနေနေ့ထုတ်လွှင့်မဲ့ This program has come to you from the Voice of America, Washington.